Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်ဩဂုတ်လ18ရက်တောက်ကြနေနေတဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
မကတော့ဆုံးမြတ်မှုပါရှင်စပိန်နိုင်ငံဘာစီလိုနာမြို့ထဲမှာကားတစ်စီးနဲ့အကြမ်းဖက်တိုက်ခိုက်ခဲ့လို့73ယောက်သေဆုံးပြီးတော့တရားကြောဒဏ်ရာရသွားပါတယ်။မြောက်ကိုရီးယားရဲ့အန်ဒီယားရှိနေချိန်မှာအာရှမဟာမိတ်နိုင်ငံတွေအပေါ်ကာကွယ်ပေးမဲ့အမေရိကန်ရဲ့ဂတိကဝတ်တွေပြောင်းလဲမှုရှိဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဥဆက်မဝေနဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းစီစဉ်ပြီးမှလည်းဒီတောင်ကိုရီးယားရဲ့သဘောတူညီချက်မပါပဲမြောက်ကိုရီးယားကိုတိုက်မှာမဟုတ်ဘူးလို့အမေရိကန်သမ္မတကဂတိပေးထားတဲ့အကြောင်းတောင်ကိုရီးယားသမ္မတပြောကြားလိုက်တာနဲ့ပတ်သက်လို့အသေးစိတ်ကိုတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့
ပထမပိုင်းတော့ဒေးဒီနေဖွင့်မကြရတဲ့သဘောမျိုးတွေဖြစ်နေပါတော့။ဟိုအင်ရှင်မလေးရှားလည်းဖြစ်နေတယ်ပြီးတော့ကိုယ့်ဘက်ကိုဂိုးပေးလိုက်ရမှလည်းစောက်ပြီးတော့ရေရေဖွင့်မကြရတဲ့
ဒါကတော့မြန်မာပြည်သက်တဲ့အထူးစိတ်ဝင်စားနေတဲ့29ချိန်မြောက်အရှေ့တောင်အာရှအားကစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲမှာတော့မြန်မာအသင်းကမလေးရှားအသင်းကို5ဂိုးဂိုးမရှိနဲ့အပြတ်သက်အနိုင်ရပြီးထိတ်ဆုံးကဥဆောင်နေတာနဲ့ပတ်သက်လို့မြန်မာအမျိုးသမီးဘောလုံးအသင်းရဲ့အလားအလာသုံးသပ်ထားတာကိုတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဥဆန်မိုးဝေတို့ကပြောပြပါအောင်ရှင
်။စပိန်နိုင်ငံဘာစီလိုနာမြို့တွေကကဘာလှည့်ခီးတွေတွေနဲ့စီကားနေတဲ့နေရာကိုကားတစ်စီးအတင်းမောင်းဝင်တိုက်ခိုက်ခဲ့လို့73ယောက်သေဆုံးပြီးတော့တရားကြောဒဏ်ရာရသွားပါတယ်။ Laram Plus လမ်းမကြီးပါဒီအကျန်းကြာတာပရင်းညနေပိုင်းလောက်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုမြင်တွေ့ခဲ့ရတဲ့ဒေသခံမျက်မြင်တယောက်ကအခုလိုပြောပြပါတယ်။
Pues he visto un montonazo de gente gritando, bueno, la furgoneta que se iba para abajo se oía y
toda la gente. Yuri Ohit Nathan ja lo chi lai do Vengadzi ga lamma ji be atin mao win thora twei lai de. Laram Plus lamma ji de shao ka tai khan ya lo le ni de duri go myin ya de lo ko dai myin twei ga tu ga pyo pya da ba. Lu a mya pya te song si de yue che ne a chan phe wa di lo ye tai khai mu phit de lo she ga pyo ba de. IS စစ်သွေးကြွအဖွဲ့ကတော့ဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ဆိုပါတယ်လူနှစ်ယောက်ကိုဖမ်းဆီးထားတဲ့အကြောင်းကက်တလိုနီးယားနဲ့ရဲတပ်ဖွဲ့ကပြောပါတယ်ဖမ်းဆီးခံထားရသူတယောက်ကတော့မော်ရိုကိုနိုင်ငံကဖြစ်ပြီးတော့နောက်တစ်ယောက်ကတော့အာဖရိကတိုက်မြောက်ပိုင်းစပိန်အစိုးရအုပ်ချုပ်တဲ့မလေးလီယာဒေသကဖြစ်ပါတယ်ရေမောင်းသူကတော့လွတ်မြောက်နေစေဖြစ်ပါတယ်အဖမ်းခံထားရသူနှစ်ယောက်ကဒီတိုက်ခိုက်မှုနဲ့ဘယ်လိုပတ်သက်တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဗုဒ္ဓဟူးနေ့တုန်းကလူတယောက်သေဆုံးခဲ့ရတဲ့ဘာစီလိုနာမြို့ပြင်ကနေအိမ်တစ်ခုပောက်ကွဲမှုနဲ့ဂျာတာဘရီကားတိုက်မှုဆက်ဆက်နေတယ်လို့ရဲကပြောပါတယ်။ပောက်ကွဲသွားတဲ့အိမ်ထဲမှာဖောက်ခွဲရေးပစ္စည်းတွေလုံနေစင်မှာပောက်ကွဲခဲ့တာလို့အာဏာပိုင်တွေကယုံကြည်နေကြပါတယ်။ဂျာတာဘရီနေတုန်းကအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့ဗြိတိန်ဝန်ကြီးချုပ်ပြင်သစ်သမ္မတတို့အပါအဝင် EU ဥရောပသမ္မတခေါင်းဆောင်တွေအမေရိကန်နဲ့ကုလသမဂ္ဂတို့ကပြင်တင်ရှုံချပြီးတော့စပိန်နဲ့အတူအကြမ်းဖက်မှုကိုဆက်လက်တိုက်ဖျက်သွားမယ်လို့ပြောကြားခဲ့ကြပါတယ်
။အမေရိကန်တမိုင်းမှာအရှိကြဆုံးစစ်ရေးပဋိပက္ခအဖြစ်အာဖဂန်နစ္စတန်မှာဆင်နွှဲနေတဲ့စစ်ပွဲကိုဆုံးသက်စေဖို့အတွက်စစ်ရေးမဟာဗျူဟာဆုံးဖြတ်ချက်တရက်ကိုသမ္မတဒေါ်နယ်ထရန့်အစိုးရကမကြခင်မှာချက်မှတ်ဖို့ရှိနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်ဒစ်ကကြာတာပရင်းနေ့မှာပြောဆိုလိုက်ပါတယ်ဆုံးဖြတ်ချက်တရက်ချက်မှတ်ဖို့အတွက်ကျွန်တော်တို့အလွန်နီးစပ်နေပါပြီမကြတော့တဲ့အနာဂတ်မှာပြုလုပ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဝါရှင်တန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာသတင်းတောက်တွေကိုဝန်ကြီးမက်ဒစ်ကပြောကြားလိုက်ပါတယ်သမ္မတထရမ့်ဟာဒီကနေ့တောက်ကြနေ့မှာဒုတိယသမ္မတမိုက်ပင်းစ်သူ့ရဲ့အမျိုးသားလူညုံရေးအဖွဲ့တွေနဲ့တွေ့ဆုံပြီးတော့16နှစ်ကြာဖြစ်ပွားနေခဲ့တဲ့စစ်ပွဲအဆုံးသတ်နိုင်စေဖို့အတွက်ညှိနှိုင်းဆွေးနွေးမှာဖြစ်တယ်လို့အင်ဂျီရောကပြောပါတယ်။စစ်ဖြစ်နေတဲ့နိုင်ငံစီကိုနောက်ထပ်ထောင်ထဲရှိတဲ့တပ်ဖွဲ့တွေဆေးလွတ်မှာလားဒါမှမဟုတ်ရင်တိုင်းပြည်မငြိမ်းမတည်မငြိမ်းဖြစ်နေတဲ့လူညုံရေးအခြေအနေကိုစီမံခုတ်ကဲဖို့အတွက်ကိုယ်ပိုင်အငှားစစ်ဘူဇန်းနေခြံထားရိုက်ခဲ့ပြီးတော့သူတို့အားလုံးအတူတူကပြန်လဲဆုတ်ခွာလာစေမလားဆိုတဲ့ရွေးချယ်စရာနှီးလန်းတွေဖြစ်ကြတယ်လို့ဆိုပါရယ်နှစ်ပေါင်းအတန်ကြာအမေရိကန်ပြည်ထောင်စုနဲ့တခြားနေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့ကြီးမားတဲ့အထောက်အကူပေးခဲ့ပေမဲ့အာဖဂန်စစ်တပ်ဟာတာလီဘန်တွေရဲ့တိုက်စစ်ကိုခက်ခက်ခဲခဲခုခံနေကြရသေးရှိပါတယ်မကြသေးခင်ကပဲတာလီဘန်တွေကအာဖဂန်နဲ့ပါကစ္စတန်နယ်စပ်မှာရှိတဲ့ဒေသတွေမှာစီးအတာစီးရခဲ့ပါတယ်အမေရိကန်စစ်ဗိုလ်ချုပ်တွေကတော့အခြေအနေကိုမတိုးတာမဆုတ်တာအခြေအနေမျိုးမှာရောက်နေတယ်လို့သုံးသပ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတတာဝန်ကိုအအောင်မြင်မြင်ထမ်းဆောင်နိုင်လောက်တဲ့အရေးအချက်မရှိသလိုစဉ်စားချင့်ချိန်မှုမရှိဘူးလို့ Republican အထက်လွှတ်တော်အမတ် Bob Corker ကပြောကြားရင်းနဲ့အိမ်ယူတော်မှာတည်တာတဲ့အပြောင်းအလဲတွေလုပ်ဖို့တောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့စနေနေ့က Charlottesville မြို့မှာလူမျိုးကြီးစိုးရေးဝါဒီဆန္ဒပြသူတွေနဲ့လူမျိုးရေးခွဲခြားမှုတိုက်ဖျက်ရေးဆန္ဒပြသူတွေကြားကိုထိလက်ရောက်ထိတိုက်တွေးခဲ့ကြတဲ့အဖြစ်နဲ့ပတ်သက်လို့လွှတ်တော်အမတ် Crocker ကတက်နစီပြည်နယ်မှာမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်။တမရကမြောက်ကိုရီးယားအပေါ်ရန်လိုတဲ့စကားတွေပြောကြတာလူရာထက်ပိုပြီးတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားနေတာတွေကိုလည်းတက်နစီပြည်နယ်အထက်လွှတ်တော်အမတ်ကပြစ်တင်ဝေဖန်ပါတယ်။အင်ဂျီရောမှာကြီးမားတဲ့ပြောင်းလဲမှုတွေလုပ်ဖို့အချိန်ရောက်နေပြီလို့လည်းသူကပြောခဲ့တာပါ။တမရထရမ့်ရဲ့လူသိရှင်ကြားပြောကြားမှုတွေအပေါ်ဝေဖန်ပြစ်တင်နေကြတဲ့ Republican အမတ်တွေထဲမှာBob Corker လည်းအခုပါဝင်လာတာဖြစ်ပါတယ်။ American ပြည်နယ်စစ်တုံးကကျွန်းစနစ်လိုလာတဲ့တောင်ပိုင်းတပ်တွေရဲ့ဗိုလ်ချုပ်ကြီးတယောက်ရဲ့ရုပ်ထုကို Charlottesville မြို့ကဖယ်ရှားဖို့စီစဉ်နေတာကြောင့်လူမျိုးဝါဒီ K3 လုံးအဖွဲ့ဝင်တွေလူမျိုးရေးကြီးလူမျိုးကြီးစိုးရေးဝါဒီတွေတခါဒီနာဇီလက်သည့်တွေကမြို့ကိုလာပြီးတော့ဆန္ဒပြခဲ့ရာကတံပြန်ဆန္ဒပြသူတယောက်သေဆုံးခဲ့ပါတယ်။အဲဒီဆန္ဒပြပွဲတွေနဲ့ပတ်သက်လို့သမရကနှစ်ဖက်လုံးတာဝန်ရှိတယ်လို့ပြောကြားခဲ့တဲ့အတွက်အတော်လေးဝေဖန်ခံခဲ့ရပါတယ်။အမေရိကန်နိုင်ငံတွေကလှပတဲ့ရုပ်ထုတွေအထိတ်မှတ်နေရာတွေကိုဖယ်ရှားပြီးသမိုင်းနဲ့ယဉ်ကျေးမှုကိုဖျက်ဆီးနေကြတာမြင်ရတဲ့အတွက်ဝမ်းနည်းတယ်လို့သမရထရမ့်ကကြာသပတေးနေ့အစောပိုင်းတုန်းကတွစ်တက်လူမှုကွန်ရက်ပေါ်မှာရှင်းသားခဲ့ပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့ကာကွယ်ရေးဝန်ကြီး James Mattis ဟာဂျပန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ကိုကြာသပတေးနေ့မှာဝါရှင်တန်မှာတွေ့ဆုံပြီးတော့အရှိအာရှနဲ့ပစိဖိတ်ဒေတာအတွင်းအရေးကြီးတဲ့လုံခြုံရေးကိစ္စတွေကိုသူတို့အနေနဲ့ဘယ်လိုညှိနှိုင်းဆောင်ရွက်ကင်တွေကြမလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။အမေရိကန်ဝန်ကြီးတွေဟာဂျပန်နိုင်ငံသားရေးဝန်ကြီးတာရိုကိုနိုကာကွယ်ရေးဝန်ကြီးအစ်ဆူနိုရီအိုနိုဒါရာတို့နဲ့အတူဝါရှင်တန်ကနိုင်ငံသားရေးဝန်ကြီးဌာနမှကျင်းပတဲ့အမေရိကန်ဂျပန်လုံခြုံရေးအတမီကန်ကော်မတီအစည်းအဝေးမှာတွေ့ဆုံခဲ့ကြတာပါ။ဆွေးနွေးတဲ့နေရာမှာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအရေးကလွှမ်းမိုးနေခဲ့တယ်လို့ CWAP ပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဝန်ကြီးတီလာဆင်ကပြောပါတယ်။မကြာခင်ကချမှတ်လိုက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အရမြောက်ကိုရီးယားပေါ်ချမှတ်တဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုနိုင်ငံအားလုံးကအပြည့်အဝလှုပ်ဆောင်ကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုကြောင့်အမေရိကန်ပြည်အောင်စုနဲ့ဂျပန်နိုင်ငံတို့ကြားဆက်ဆံရေးပိုးပြီးတော့အကောင့်လာစေတယ်လို့ဝန်ကြီးမက်တစ်ကပြောပါတယ်။မြောက်ကိုရီးယားကအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေရဲ့နယ်နိမိတ်အတွင်းကိုမစ်ဆိုင်းဒုံးနဲ့ပစ်ခတ်မယ်ဆိုရင်အမေရိကန်ကထားရှိထားတဲ့ဂရီကဝတ်တွေအတိုင်းချက်ချင်းပစ်ချအရေးယူမှာဖြစ်တယ်လို့လည်းဝန်ကြီးမက်တစ်ကပြောဆိုပါတယ်ခင်ဗျာ
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6785နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်တောက်ချန်နေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံမှာမွေးရည်ဆေးဘွားသုံးဆွဲသူတွေကိုထောက်ထံအပြစ်ပေးမဲ့အစားလူမှုအကျိုးပြုလုပ်ငန်းတွေမှာလှုပ်အန်းလှုပ်အားပြစ်ဒဏ်ပေးဖို့အတွက်ဥပဒေပြင်ဆင်ချက်ကိုအမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါတယ်။မွေးရည်ဆေးဘွားနဲ့စိတ်ကိုပြောင်းလဲစေတတ်သောဆေးဘွားများဥပဒေတွေကပြည်ထောင်စုဝန်ကြီးဌာနကတင်ပြတဲ့ဥပဒေပြင်ဆင်ချက်ကိုအမျိုးသားလွှတ်တော်ကအတည်ပြုလိုက်တာပါ။ဥပဒေချိုးဖောက်သူတွေကိုထောက်ထံအစားတစ်ပင်ဆိုင်ပြိုးခြင်းလန်တရာပြုပြင်ခြင်းနဲ့တန်ရှင်းရေးလုပ်ငန်းတွေမှာအခမဲ့လှုပ်အားပြစ်ဒဏ်ပြောင်းလဲတတ်မှတ်ပေးဖို့အတွက်ဥပဒေပြင်ဆင်ချက်ထဲမှာတောင်းဆိုထားပါတယ်။ပြစ်ဒဏ်ကြားသူတွေအနေနဲ့ကြီးကျက်သူတွေရဲ့ရှေ့မှာတတ်မှတ်ဝတ်စုံနဲ့တတ်မှတ်နိုင်ပြည့်တဲ့အထိအခမဲ့ဆောင်ရွက်ပေးရမှာဖြစ်ပါတယ်။ပြစ်ဒဏ်လျှော့ပေါ်လိုက်တဲ့အတွက်လူငယ်တွေအနေနဲ့မွေးရည်ဆေးပို့သုံးအောင်တွန်းအားပေးသလိုဖြစ်မှာကိုတချို့ကလည်းစိုးရိမ်နေကြပါတယ်။လက်ရှိအချင်းထောင်တွေမှာအချင်းကျနေသူအများစုဟာမွေးရည်ဆေးဝါသုံးဆွဲမှုလက်ဝယ်တွေးရှိမှုတို့နဲ့ထောင်ချနေသူတွေဖြစ်ပါတယ်။ဒီဥပဒေကိုပြဋ္ဌာန်းနိုင်ရင်အချင်းသားအရေးအတွက်လျှော့ချသွားနိုင်ပါတယ်။တစ်ချိန်တည်းမှာမွေးရည်ဆေးသုံးသူတွေကိုပြန်လည်ထူထောင်တဲ့လုပ်ငန်းတွေပို့ပြီးလှုပ်ပေးဖို့လှုပ်ရှားသူတွေကမျှော်လင့်နေပါတယ်။ပြည်ထောင်စုဝန်ကြီးဌာနတင်သွင်းတဲ့ဥပဒေပြင်ဆင်ချက်ထဲမှာပြည်တွင်းဒဏ်တွေပြောင်းလဲကျင့်သုံးဖို့အပြင်ဆေးကုသပေးရေးနဲ့ပြန်လည်ထူထောင်ရေးပိုင်းမှာပြုပြင်ပြောင်းလဲဖို့လည်းပါဝင်ပါတယ်။အမျိုးသားလွှတ်တော်မှအတည်ပြုနိုင်ခဲ့တဲ့ဒီမွေးရည်ဆေးဝါးဥပဒေပြင်ဆင်ချက်ကိုပြည်သူ့လွှတ်တော်မှဆက်လက်ဆွေးနွေးမဲခွဲရမှာဖြစ်ပါတယ်ရှင်
။မလေးရှားနိုင်ငံမှာစတင်ကျင်းပနေပြီဖြစ်တဲ့29ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲရဲ့ဘောလုံးပွဲစဉ်တွေအရဒီကနေ့မှာတော့မြန်မာ U22 မျိုးသားအသင်းနဲ့ ဘရူနိုင်းအတင်းတို့ရှင်းပြန်ကြဖို့ရှိနေပါတယ်ဘရူနိုင်းနဲ့ကစားပြီးသွားရင်မြန်မာအမျိုးသားအတင်းဟာအင်းရှင်မလေးရှားအတင်းနဲ့ဩဂုတ်လ21ရက်နေ့မှာကွာလာလမ်ပူမြို့ကရှာလမ်ကွင်းကြီးမှာအုပ်စုနောက်ဆုံးပွဲစဉ်ဖြစ်ကစားကြမှာဖြစ်ပါတယ်မြန်မာအမျိုးသားအတင်းဟာဩဂုတ်လ14ရက်နဲ့16ရက်နေ့တွေမှာကျင်းပခဲ့တဲ့အုပ်စုအေးပွဲစဉ်တွေအတွင်းစင်ကာပူအတင်းကို2ဂိုးဂိုးမရှိနဲ့အနိုင်ရရှိခဲ့တယ်လို့လာအိုအတင်းကိုလည်း3ဂိုးတကိုးနဲ့အနိုင်ရပြီး6မှတ်ရရှိထားပြီးဖြစ်ပါတယ်မနေ့ကကျင်းပခဲ့တဲ့အမျိုးသမီးဘောလုံးပွဲမှာတော့မြန်မာအသင်းကမလေးရှားအသင်းကို5ဂိုးဂိုးမရှိနဲ့အပြတ်အသတ်အနိုင်ရရှိသွားပါတယ်ပထမပိုင်းကစားရမှာမြန်မာကမလေးရှားကိုခြေတားနဲ့ဖိကစားနိုင်ပေမဲ့ဂိုးမသွင်းနိုင်ခဲ့တာကြောင့်ဂိုးမရှိတည်ရဖြစ်နေခဲ့တာပါဒုတိယပိုင်းမှာမလေးရှားကကိုကိုကိုသွင်းတဲ့အတွက်မြန်မာကတကူးစရပြီးတော့ကျန်တဲ့ဂိုးတွေကိုတော့ဝင်းတင်ကြီးထွန်းနဲ့ခင်မိုးဝေတို့က2ဂိုးစီသွင်းယူခဲ့ကြတာဖြစ်ပါတယ်မြန်မာအမျိုးသမီးဘောလုံးအသင်းဟာအင်ကာနစ်ပွဲဥရက်ထိုင်းနဲ့ကစားရမှာတော့တုံးကို2ခုနဲ့ရှုံးနေခဲ့ပါတယ်မြန်မာအမျိုးသမီးဘောလုံးတင်ဟာစီကိန်းပြိုင်ပွဲမှာရွှေတစိတ်တစ်ချိန်မှမရဘူးပဲဒုတိယဆု3ချိန်ရခဲ့ပြီးဖြစ်ပါတယ
်ဟောင်ကောင်ကဒီမိုကရေစီရဲ့လှုပ်ရှားသူခေါင်းဆောင်3ယောက်ကိုတရားမဝင်ဆန္ဒပြမှုနဲ့အယူခံတရားရုံးကထောင်ဒဏ်တွေချလိုက်ပါတယ်2014ခုနှစ်တုန်းက Umbrella Revolution လို့သိကြတဲ့ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲတွေတုန်းကလူငယ်ခေါင်းဆောင်တွေဖြစ်ကြတဲ့ Joshua Wong, Nathan Law နဲ့ Alex Chow တို့ဟာအစိုးရရုံးချုပ်ရှိတဲ့နေရာတွေကိုအတင်းဝင်ရောက်မှုနဲ့အချုပ်မဲ့ပြစ်ဒဏ်တွေအစောပိုင်းတည်းကချမှတ်ခံထားရပါတယ်။ Shada Brini ကတော့အဲ့ဒီပြစ်ဒဏ်တွေကိုပြောင်းလဲပြီး Joshua Wong ကိုထောင်ဒဏ်6လ၊ Nathan Law ကိုထောင်ဒဏ်8လနဲ့ Alex Chang ကိုထောင်ဒဏ်9လပြစ်ဒဏ်တွေချလိုက်တာပါ။မူလပြစ်ဒဏ်တွေဟာပေါ်လွန်းတယ်လို့အစိုးရရှိနေတွေကအယူခံရှောက်ထားခဲ့တာဖြစ်ပါတယ်။ဟောင်ကောင်မှာဒီမိုကရေစီအပြည့်အဝရဖို့တောင်းဆိုလှုပ်ရှားမှုတွေကိုဆက်ပြီးဆောင်ရွက်သွားကြဖို့တရားရုံးကြားနာပွဲမတိုင်ခင် Joshua Wong ကသူတို့အပေါ်ထောက်ခံတဲ့လူအုပ်ကြီးကိုမိန်ခွန်းပြောကြားခဲ့ပါတယ်။ Chala Brini ကထောင်ထဲအပြစ်ပေးခံရတဲ့ Nathan Law ဟာလွှတ်တော်အမတ်အဖြစ်ရွေးချယ်ခံထားရသူတစ်ယောက်ဖြစ်ပေမဲ့ပြီးခဲ့တဲ့နှစ်ကြမ်းကြိမ်ပွဲမှာဆန္ဒပြခဲ့လို့လွှတ်တော်ကိုယ်စားလှယ်တာဝန်ကနေပိတ်ပင်ခံခဲ့ရပါတယ
်။တောက်ကြနေနေတဲ့ခင်တဲ့ရင်အစီအစဉ်ကိုမဆုမြတ်မွန်နဲ့ဥဆက်မိုးဝေတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုကြားရတော့မှာပါ။တောင်ကိုရီးယားရဲ့သဘောတူညီချက်မပါဘဲမြောက်ကိုရီးယားအပေါ်အမေရိကန်ကတိုက်ခိုက်မှာမဟုတ်ဘူးလို့အမေရိကန်သမ္မတကအာမခံချက်ပေးထားကြောင်းတောင်ကိုရီးယားသမ္မတမွန်ဂျွန်အင်းကပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းနျူကလ িয়ার စီစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမှုတွေမလုပ်ဘူးလို့ပြောထားတဲ့မြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေကရောဖြစ်လာနိုင်မဲ့အလားလားဘလို့ရှိနေပါသလဲ။ BOA သတင်းတွေကိုစူးစီးပြီးတော့မဆုမြတ်မွန်ကပဲဆက်ပြီးပြောပြမှာပါ။
တောင်ကိုရီးယားကိုအသိမပေးဘဲအပြေအဝဆွေးနွေးတိုင်ပင်မှုတွေမလုပ်ဘဲမြောက်ကိုရီးယားအပေါ်အမေရိကန်ကတိုက်ခိုက်မှာမဟုတ်ဘူးဆိုတဲ့ဂရီအာမခံချက်ရရှိထားတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောကြားခဲ့ပါတယ်
။미국과트럼프대통령도북한에대해서어떤옵션을사용하든
အမေရိကန်ဘက်ကစည်ရင်းနှီးနဲ့ဆောင်ရွက်တော့မယ်ဆိုရင်တောင်ကိုရီးယားရဲ့ထောက်ခံမှုကိုအရင်ယူမယ်လို့ကတိပေးထားကြောင်းသူ့ရဲ့သမ္မတတက်တန်းရက်တရပြည့်သတင်းစာရှင်းလင်းပွဲမှာသမ္မတမွန်ကပြောခဲ့တာပါ။အမေရိကန်နဲ့တောင်ကိုရီးယားကြားအပြည့်အဝဆက်သွယ်ဆွေးနွေးမှုတွေရှိတယ်လို့လည်းပြောပါရယ်ကိုရီးယားကျွန်းဆွယ်မှာစစ်ရေးတင်းမာမှုတွေပြေလျော့အောင်ထိတွေ့ဆက်ဆံဆွေးနွေးမှုတွေလုပ်ဖို့လိုတယ်လို့တောင်ကိုရီးယားသမ္မတကအမြဲပြောနေတဲ့အပြင်မြောက်ကိုရီးယားကိုလည်းဆွေးနွေးဖို့ကန့်လန့်ခဲ့တာပါဒါပေမဲ့အမေရိကန်သမ္မတကိုယ်တိုင်ကအပြင်းထန်ဆုံးအသုံးအနှုန်းတွေနဲ့မြောက်ကိုရီးယားကိုချိန်ချောက်ခဲ့တယ်လို့ဗက်ပေါင်းဆောင်ကဖိအားပေးပြီးမြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးနဲ့နျူကလ িয়ার အစီအစဉ်တွေဆွန့်လွတ်သွားအောင်လုပ်မယ်လို့ပြောနေပါရယ်အခုလိုတောင်ကိုရီးယားနဲ့သူ့ရဲ့အဓိကစည်ရေးမဟာမိတ်တို့ကြားကွဲပြားမှုတွေရှိပေမဲ့သမ္မတမွန်ဂျေအင်ကအဲ့ဒီကွဲပြားမှုတွေကိုသတိထားပြီးသတင်းစာရှင်းလင်းပွဲမှာရှောင်ရှားဖြေသွားခဲ့ပါတယ်။မြောက်ကိုရီးယားနဲ့ကန့်နေတဲ့တောင်ကိုရီးယားအနေနဲ့အခြေအနေကိုပိုပြီးသတိထားနေတယ်လို့ဆိုးမျိုးတော်ယုံစေးတက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးဆိုင်ရာပါမောက်ခဂျွန်ဒလူရီကမြင်ပါတယ်
။ President Moon's position is delicate. He does not want to come out.And show some kind of gap with the
Trump administration. The Trump is using President Trump as a tool. Mahamay American and the Boko Lamu Sinire Surahu Mpyajimau. That's not Pinare Sagamu with Samara Trump Bakabiore, Tanguria Pidu Miazue, Josie Wan and Beluma Sinumiare, Sayeni Lanthome Suramu, Pioni Bimele, American and Tanguria Jat the Bota, Mini Queni Ware, Lusuga Mpyajimau.
Pacific the Modiarega, American by Guam Jonago.ပဲထိန်တက်ဒုံပြစ်လွတ်မဲ့အစီအစဉ်ကိုမြောက်ကိုရီးယားတို့ဘက်ကနောက်ဆုတ်လိုက်လို့ဒီသတင်းပတ်ထဲပဋိပက္ခတွေဖြစ်မဲ့အရေးကရှောင်ရှားနိုင်ခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအပေါ်စံတမန်ရေးစီးပွားရေးတွေနဲ့ဖိအားပေးနေတဲ့တချိန်ထဲမှာစစ်ရေးနည်းလမ်းကိုလည်းမဆွတ်လွတ်သေးဘူးလို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကဗုဒ္ဓဟူးနေ့ကပဲပြောကြားခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းရန်ကာကွယ်ဖို့ခိုင်မာတဲ့စစ်အင်အားထားရှိရေးကိုထောက်ခံတယ်လို့ပြောထားပါတယ်။ ရှေ့သတင်းမှတ်ကြရင်အမေရိကန်နဲ့တောင်ကိုရီးယားကြားပူးတွဲစစ်ရေးလေ့ကျင့်ကြမှာဖြစ်ပါတယ်။ဒီလိုစစ်ရေးလေ့ကျင့်မှုမျိုးတွေဟာမြောက်ကိုရီးယားကိုကျူးကျော်ဝင်ရောက်ဖို့လေ့ကျင့်တာလို့မြောက်ကိုရီးယားဘက်ကအရင်ကပြစ်တင်ဝေဖန်ခဲ့တာပါ။ဒီလိုအခြေအနေမျိုးမှာမြောက်ကိုရီးယားနဲ့ဆွေးနွေးနိုင်မယ့်အလားအလာဘယ်လောက်ရှိပါသလဲ။ Korea Economic Institute ကတာဝန်ရှိသူ Troy Stangaron ကသူ့ရဲ့သုံးသပ်ချက်ကို VOA ကိုအခုလိုပြောပါတယ်။
I think we need to find a way to get to dialogue at some point. The US South Korean exercise is coming up starting next Monday. Kim Jong-un has said that he's going to watch what we do.
တချင်ချင်းမှာတော့ဆွေးနွေးဝဲတွေဖြစ်လာအောင်နီလန်းရှာဖို့လိုမယ်လို့ထင်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီရေးလေ့ကျင့်မှုကလာမယ့်တနင်္လာနေ့မှာစတင်တော့မှာပါ။လေ့ကျင့်မှုတွေကိုစောင့်ကြည့်နေမယ်လို့ Kim Jong-un ကပြောထားပါတယ်။ကျွန်တော်အထင်တော့ပူးတွဲစီရေးလေ့ကျင့်နေတဲ့အချိန်တော်အတွင်းမြောက်ကိုရီးယားဘက်ကအနည်းဆုံးတော့ရန်လိုတဲ့အပြောဆိုမျိုးစကားအဖြစ်ပြောလာနိုင်ပါတယ်။စီးလေ့ကျင့်မှုတွေပြီးသွားချိန်ထိမြောက်ကိုရီးယားဘက်ကနောက်ထပ်မစ်ဆိုင်တိုပစ်လွတ်မှုတွေမလုပ်ဘူးဆိုရင်တော့အဲ့ဒီအခြေအနေကနေဆွေးနွေးနိုင်တဲ့အခြေအနေဖြစ်လာအောင်ဘယ်လိုလုပ်ကြမလဲဆိုတာမေးခွန်းဖြစ်လာနိုင်ပါတယ်
။တောင်ကိုရီးယားနဲ့စီစဉ်ထားတဲ့ပူးတွဲစီးလေ့ကျင့်မှုကိုလက်ရှိအခြေအနေတွေကြောင့်ရှော့ချစရာအကြောင်းမရှိသလိုညှိနှိုင်းဆွေးနွေးစရာလည်းမလိုဘူးလို့အမေရိကန်ပူးတွဲစီးဦးစီးချုပ်များအဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအရေးကြောင့်တရုတ်နိုင်ငံဘေကျင်းမြို့တော်မှာကြာတာရင်းနှီးကရောက်နေတဲ့ဗိုလ်ချုပ်ကြီးဒန်ဖော့ဒ်ကမြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးရံကိုစစ်ရေးနဲ့တုံ့ပြန်ရင်ကြောက်မက်ဖွယ်ဆိုးကျိုးတွေရှိလာမှာဖြစ်ပေမဲ့အမေရိကန်ပြည်ထောင်စုအပေါ်တိုက်ခိုက်မဲ့နျူကလ িয়ার လက်နက်တွေမြောက်ကိုရီးယားအစိုးရထုတ်လုပ်နေတာကိုခွင့်ပြုထားဖို့ကစဉ်းစားစရာတော့မဟုတ်ဘူးလို့ပြောကြားခဲ့ပါတယ်ရှင်
။မဆုမျက်မွန်ပြောပြသွားတာပါ။မြမတက်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတမရော်ဘက်ကလူခွင့်ရေးချိုးဖောက်မှုတွေဆူဆူရွရွကျူးလွန်လာတဲ့အတွက်နိုင်ငံတော်အစိုးရကိုတိုက်တွန်းအသိပေးဖို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကကြိုးပမ်းနေကြပါတယ်။ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာတမရော်နဲ့တမ်းမလောင်တပ်ဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ရန်နန်းခမ်းမြို့နယ်ကောင်းဝိုင်းကျေးရွာမှာမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေရှိနေသေးလို့ဆိုရင်စိတ်နဲ့ဒီကနေ့အထိကြာမဖွင့်ရဲသလိုခြံထဲလည်းမသွားရဲဘူးလို့တန်းစာပေဥက္ကဋ္ဌဦးမြင့်ကျော်ကပြောပါတယ်
။စနက်ပြည်ပေါင်းကျောင်းသားမှာကလုံးရှိတယ်။ရွာဝန်သားမှာပေါ့ကလုံးရှိတယ်။ရွာရှိဒီစာတင်ကျောင်းနဲ့စခါလုံးလောက်မှာအဲ့မှာလည်းမိုင်းကလုံးတွေ့တယ်။မကွဲတဲ့မိုင်းပေါ့။ခုဒီပေါင်းနှလုံးလည်းတက်တယ်လည်းမဖယ်စားပြေးသေးဘူး။အခုထိတော့ကျောင်းမဖွင့်နိုင်သေးဘူးကောင်းသားရတော့မဖွင့်နိုင်သေးဘူးဆိုတာအဲ့ဒီမကွဲတဲ့ပုံတွေကျောင်းသားမှာရှိတယ်လို့ဟုတ်ကွာလူတို့တွေခြံသွားဖို့ဆိုတာတော်တော်လေးကိုစိုးရင်ကြတာပေါ့နော်ကျွန်တော်တို့လက်ခတ်ခြံသွားတယ်တောင်းရသွားတယ်ဆိုတော့အခုချိန်မှာကျွန်တော်ရွာပြင်မထွက်ရဲကြဘူ
းမပတ်ကွဲသေးတဲ့လက်နေကြီးကြီးတွေရှိနေသေးတဲ့အတွက်ကောင်းဝိုင်းရွာလေတန်းချောင်းတွေကျောင်းသားဥယျာဉ်200ကျော်ဟာဒီကနေ့အထိကျောင်းမသက်ရေးသေးသလိုခြံမှားတွေလည်းခြံမထွက်ရဲတဲ့အခြေအနေမှာရှိနေပါတယ်ပြီးခဲ့တဲ့ဩဂုတ်လ13ရက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ကောင်းဝိုင်းကျေးရွာဘက်မှာမြမတပ်မတော်နဲ့တမ်းပလောင်တပ်ဖွဲ့လူစိုက်ပွဲဖြစ်ပွားခဲ့စဉ်တွင်တပ်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ရွာသား၄ဦးလက်နက်ကြီးထိမှန်ခဲ့တယ်လို့လူနေအိမ်ကြီး15အိမ်လောက်ပျက်စီးမှုဖြစ်ပွားခဲ့တာပါအခုလူနေအိမ်ထိခိုက်မှုအတွက်မြမတပ်မတော်စစ်မှတ်ရှိတပ်မှုကနေထောက်ပံ့ငွေကျပ်သိန်း30ပေးအပ်ခဲ့တယ်လို့ဦးမြင့်ကျော်ကပြောပါတယ်
ဆယ်လေးရက်နေမှာသမရှိရှိသမမွားရောကြီးတော့မဟုတ်ဘူးထောက်ပံ့ကြီးပေါ့နော်ကိုချင်းသာနာတဲ့အနေနဲ့ဟိုကြီးရွာကိုတိန့်ဆုံးချက်ထောက်ပံ့ကြီးတဲ့ပြည့်စည်တဲ့အိမ်တွေအတွက်ပေါ့နော
်ဒါအပြင်လက်နေကြီးထိမှန်ခဲ့တဲ့ရွာသားတွေအတွက်တဦးလင်ကြံ့ငွေ5000ထောက်ပံ့ပေးခဲ့ပါတယ်လက်ရှိလက်နေကြီးထိမှန်ခဲ့တဲ့ရွာသား4ဦးနဲ့က3ဦးဟာနှန့်ခမ်းစေယုံကနေဆင်းလာပြီးဖြစ်ပေမဲ့ဆံရပြင်းထန်တဲ့မိုင်းအောင်သိန်းကတော့စေယုံကမဆင်းနိုင်ပဲသတ်မှတ်ခွဲစက်ရမယ့်အခြေအနေမှာရှိနေတယ်လို့ကာယကံရှင်ဖြစ်သူမအေလွေးကပြောပါတယ်
အဆောက်အုံချီတာအဲ့ထဲမှာဖိုက်ခဲ့တာအဖိုက်ချုံပါပဲနောက်တစ်ခါတရားပြန်စီရမှာလေဒါတော့လာပြီးသွားရင်ငါတောင်းပြောင်းငါတောင်းစီတော့လောက်ပါတော့ဘယ်လောက်မလဲဒါမဲ့သူကအဲ့လောက်ပဲပြရလေ
ပြီးခဲ့တဲ့၄ရက်နေ့တုန်းကလည်းဒီ NLA ဖွဲ့ကနေမန်သုံမြို့နဲ့၃မိုင်กว่าနေရာမှာမြမစစ်ရင်တန်းကိုပြေခတ်ဆိုင်ခဲ့တဲ့ဖြစ်စဉ်ပြီးသမတော်ကနေမန်သုံမြို့တွင်မတင်ကားတဲ့လူတွေကိုဖမ်းဆီးခဲ့တယ်လို့ရိုက်နှိုင်းမှုတွေလည်းဖြစ်ပွားခဲ့ပါတယ်မန်တုံဒေသခံ6ဦးကိုဖမ်းဆီးပြီးပြန်လွှတ်ပေးခဲ့ပြီးဆိုပေမဲ့အဲ့ဒီထဲက2ယောက်ဟာညှဉ်းပန်းရဲနှိုင်းမှုဇာန်ကြောင့်လက်ရှိလာရှိုးစေးရုံမှာစေဝါကူးစားမှုခံနေရပါတယ်။မန်တုံမြို့တွင်တပ်မတော်ကနေလူခွေရေးချိုးဖောက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးနိုင်ငံတော်အထိတိုင်ကြားသွားမယ်လို့မန်တုံမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်နမ်မိုးကပြောပါတယ်
။လုံးဝအပြစ်မဲ့တဲ့ဤသူပဲသူတို့ဖမ်းလိုက်တာအပြစ်မဲ့တဲ့ရွာသားပေါ့နော်။ ဒီလီစု IDP ကမ်းငါလူရဲ့နောက်ထပ်ပြီးတော့ကျမအခဲဦးလည်းပါတယ်အခုလက်ရှိသူတို့နှိပ်စက်လုံးလို့ဒီခါနီးဆက်ဆဲဖြစ်နေရတော့သူတို့ကလက်ပင်လာလို့ရှိတယ်ဖမ်းပြီးမှနှိပ်စက်တာနှိပ်စက်တာသူတို့အမင်းရဲ့တိတိသူတို့ရှိုင်းနေတာကျမတို့အနေနဲ့ကတော့ကျမတို့ပြည်သူထိမှာဆိုလို့ရှိရင်တက်နိုင်ဆုံးစီစဉ်နေတဲ့နိုင်ငံတော်တိုင်ပင်ခံဒီသမရယုံယူပြီးဒီမြတ်ဒီတရားတို့တော့ဒီနောက်ပြီးတော့ဥပဒေရေးရာလူအခွင့်အရေးကော်မရှင်ထိကျမတို့ကပြန်အခုစီစဉ်နေတာ
တန်ကြာဖို့အတွက်အချက်လက်တွေကိုစုဆောင်းနေဆက်ဖြစ်ပြီးမလက်ဖျားနေပြီးတော့မှသတင်းစာရှင်းလင်းပွဲလှုပ်ဆောင်သွားမယ်လို့တော်နမိုးကပြောပါတယ်။လက်ရှိရှမ်းပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ TNL တန်းပလောင်သက်ဖွဲ၊ KIU ဦးကချင်းလွတ်လပ်ရေးဖွဲတို့နဲ့တိုက်ပွဲတွေအစဉ်ဖြစ်ပွားနေတယ်လို့နှစ်ဖက်တိုက်ပွဲစဉ်အတွင်းဒေသခံတွေနေရာကနေတင်းချောင်းနေရမှု၊စိတ်ခိုက်တန်ရာရဒေဆုံးမှု၊ဖမ်းဆီးနှိပ်စက်ခံရမှုစတဲ့လူခုရေးချိုးဖောက်မှုဖြစ်စဉ်တွေလည်းကြဲကြဲပြန့်ပြန့်ဖြစ်ပွားနေပါတယ်ခင်ဗျာ။
VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်မှာရှင်တောက်ကြနေနေနဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါ British လူငယ်နှုတ်ဖြစ်တဲ့ Hannah Withrich နဲ့ David Miller တို့တပ်ဖြတ်ခံရတဲ့လက်ကျွန်းလူတက်မှုနဲ့ပတ်သက်လို့တေတံပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုထိုင်းရှေ့နေများကောင်စီကနေထိုင်းဗဟိုတရားရုံးချုပ်ကိုလာမယ့်27ရက်နေ့မှာတင်ပြသွားမှာဖြစ်တဲ့အကြောင်း VOE မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
ဗီရရှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လေကျွန်းလူတက်မှုနဲ့ပတ်သက်လို့တေတံပေးခြင်းခံထားရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလာတရနေ့ကနေပယ်ချလိုက်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုကင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းရှိနေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းဗဟိုတရားရုံးချုပ်ကိုတင်မဲ့အယူခံကိုပြင်ဆင်နေခဲ့ကြတာပါအယူခံကို၅ချိန်မြောက်ဖြစ်လလိုက်ရတိုးတောင်းဆိုခဲ့ပြီးတဲ့နောက်မှာတော့ဩဂုတ်လ27ရက်နေ့မှာအယူခံတင်တော့မှာဖြစ်ကြောင်းမြန်မာတန်ယုံကိုစားတရားခဏရဲ့အကျိုးကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်။27ရက်တိုင်းကနေတင်မယ်ကလေ
း။
ဒါမဲ့တိုင်းကနေ27ရက်နောက်ဆုံးနေ့ပဲ။သူကအယူခံမှာအချက်ပေါင်း17ချက်တကယ်တမ်းကိုယ့်ဘက်ကအားသာချက်18ချက်ကိုအဓိကထားပြီးရေးထားတယ်ဆိုတာပါတယ်။ဒီနေ့ဆိုရင်အဲ့ဒီအချက်လက်တွေကိုထောင်ထဲမှာရှိတဲ့ကလေးတွေကိုသွားရှင်းပြတယ်။ရှင်းနေများကောင်စီကသွားရှင်းပြတယ
်။ပြီးခဲ့တဲ့ရက်ကလည်းထိုင်းရှေ့နေများကောင်စီနဲ့မြန်မာတန်ယုံဘက်ကတန်မကြီးပါဝင်ကိုယ်စားလှယ်တွေတွားရောက်တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်
။ဒီတော့ကတန်မကြီးဦးမျိုးမြင့်တန်းပေါင်းဆောင်ပြီးတော့အင်္ဂလိပ်တန်ယုံကနေအလုံးဘာသာပြန်ပါဝင်6ယောက်သွားပါတယ်။နောက်ဥဟခိုင်ဆုံးရဲ့ဥတော်ဒူရရဲ့ဦးစုပြင်းချင်းရဲ့အင်္ဂေရဲ့ဘာသာပြန်ကိုအောင်စုရဲ့ပါ။အဲ့လို6ယောက်သွားရဲ့သွားတဲ့ခံမှာရှင်းနေများကောင်စီရောက်တဲ့ခံမှာရှင်းနေများကောင်စီကလည်းဒီအမှုနဲ့ပတ်သက်လို့အယူခံတင်တဲ့ခံမှာဟိုဆောင်ရွက်ထားတဲ့အချက်လက်တွေကိုရှင်းပြပါတယ်။ဆိုပြီးတော့အဓိကကတော့အယူခံယုံကအချက်လက်တွေကိုအယူခံတရားရုံးကမတုံ့တက်ခဲ့လို့ဒါတွေကိုလည်းထိပ်ပြီးရေးမှဖြစ်တယ်လို့။နောက်မြန်မာနိုင်ငံဒီဥပဒေကြံပြီးအခွင့်အရေးကနေပြီးတော့ပေးထားတဲ့ဗမာနာခေါင်းနဲ့မျက်နှာပါတဲ့အကြံပေးတွေကိုလည်းထည့်ရေးထားတယ်လို့သိရပါတယ်
။မြန်မာရှေ့ပြောင်းလို့တမခံမှန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့ကော့တောင်အပန်းဖြစ်ကျွန်းဖြစ်တဲ့လေကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူတက်မှုဖြစ်ပွားခဲ့တာပါ။2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားစွဲဆိုခံရရတဲ့မြန်မာလူငယ်နှစ်ဦးကိုတစ်နှစ်ကျော်ကြာထိုင်းနိုင်ငံကော့စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်မှာထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုတ်ခဏမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဘန်ခွန်ကျင်းထောင်မှာထိမ့်သိမ်းထားပါတယ်ရှင
် VOA သတင်းတော့မှတ်အေးပါပါရှင်ကျမတို့အခုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းစီစဉ်ကိုကျမတို့ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နှာစင်နိုင်ကြပါရရှင်။အခုလိုတိုက်ရိုက်နှာစင်ကြတဲ့အတွက်လည်းအားလုံးကိုကျေးဇူးထူးတင်ပါတယ်။26ချိန်မြောက်ရှေ့တောင်အာရှအားကစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲမှာတော့မြန်မာအသင်းကမလေးရှားအသင်းကို5-6မရှိနဲ့အပြတ်အသတ်အနိုင်ရပြီးတော့ထိပ်ဆုံးကနေဦးဆောင်နေပါတယ်။မြန်မာအမျိုးသမီးဘောလုံးအသင်းဟာစီးကိန်းပြိုင်ပွဲမှာရွှေတစိမ့်တစ်ကြိမ်မှမရဘူးပဲ။ဒုတိယဆုသုံးချိန်ရထားပူပါတယ်မြမအမျိုးသမီးအသင်းရဲ့ဒီနှစ်ပြိုင်ပွဲအလားအလာနဲ့ဒီကနေ့ကစားမယ့်မြမအမျိုးသား U22 နဲ့ Brunei တို့ရဲ့ပွဲကြိုသုံးသက်ချက်တွေကိုကိုရဲနိုင်ကစူးစီးတင်ပြထားပါတယ်ရှင
်မလေးရှားနိုင်ငံမှာကျင်းပနေတဲ့စီးကိန်းအမျိုးသမီးဘောလုံးပွဲမှာတော့မြမနဲ့အင်ရှင်မလေးရှားအသင်းတို့မနေ့ကကစားခဲ့ကြပြီးတော့မြမက5-6မရှိနဲ့အပြတ်အသတ်အနိုင်ရသွားပါတယ်ပထမပိုင်းမှာမြမကမလေးရှားကိုခြေသာနဲ့ဖိကစားနိုင်ခဲ့ပြီးမဲ့ဂိုးမသွင်းနိုင်ခဲ့တာကြောင့်ကိုမရှိတည်ဖြစ်နေခဲ့တာပါဒါမဲ့ဒုတိယပိုင်းပြန်ဆပြီးနှစ်မိနစ်မှာပဲမလေးရှားကကိုကိုကိုသွင်းလို့မြန်မာအသင်းအဖွင့်ကိုရခဲ့ပါတယ်မြန်မာအတွက်ကြံတဲ့ဂိုးတွေကိုတော့ဝင်းတိန်ကြီးထုံးနဲ့ခင်မိုးဝေတို့ကငကိုးစီသွင်းပေးခဲ့တာပါ မလေးရှားကိုကိုပြနိုင်ခဲ့တဲ့အပေါ်မှာအောက်သားဆောင်းမရှင်ကိုစော်မျိုးတန်းကအခုလိုသုံးသပ်ပါတယ
်ပထမပိုင်းကတော့ဒီအင်းနင်းဖွင့်မကစားရတဲ့သဘောမျိုးတွေဖြစ်နေတော့ကဟိုအင်းရှင်မလေးရှားလည်းဖြစ်နေတယ်ပြီးတော့ကိုဘက်ကိုဂိုးပေးလိုက်ရမှလည်းစောက်ပြီးတော့ရေရေဖွင့်မကစားရတဲ့ဒီကောင်စားဖို့ကြီးကတမျိုးကြီးဖြစ်နေတာပါဗျာဒုတိယပိုင်းရောက်တော့မှပဲဒီချို့တန်းတန်းထွေးထွေးပါတော့ဝင်လာမှပဲတိုက်စစ်ကိုမြင့်ကစားလိုက်တဲ့ဒီကောင်ဟိုဂိုးတွေရတာပေါ့အဓိကတော့ဗမာတင်းကကစားသမားကြီးကနည်းနည်းအသက်လေးကြီးပြီလေကြီးတဲ့အခါကျတော့ကစားအောင်ချီတာပြီးတော့ဒုတိယပိုင်းကျမှအားထက်ကစားသွားတယ်လို့ကျွန်တော်တို့အဲ့လိုပဲသုံးသပ်ချင်ပါတယ
်အခုနဲ့စီဂိမ်းမျိုးသမီးဘောလုံးပွဲမှာတော့အင်ရှင်မလေးရှားနဲ့ထိုင်းဗီယက်နမ်ဖိလစ်ပိုင်မြန်မာနိုင်ငံတို့၅နိုင်ငံအုပ်စုပတ်လည်ဖြစ်ပြိုင်နေကြတာဖြစ်ပါတယ်မြန်မာကပထမပွဲမှာထိုင်းကို3-2နဲ့ရှုံးထားတာကြောင့်တပွဲနိုင်တပွဲရှုံးနဲ့သုံးမှတ်ရထားသလိုဗီယက်နမ်ထိုင်းနဲ့ဖိလစ်ပိုင်တို့ကလည်းသုံးမှတ်စီရထားပါတယ်လောလောဆယ်မှာတော့မြန်မာကဂိုးကွာခြားချက်အသားနဲ့ထိတ်ကဥဆောင်နေပေမဲ့ထိုင်းနဲ့ဗီယက်နမ်တို့ကတပွဲစီပဲကစားထားသေးတာဖြစ်ပါတယ်မြန်မာအသင်းရဲ့ပြိုင်ပွဲအလားအလာနဲ့ပတ်သက်ပြီးကိုစော်မျိုးတန်းသုံးသပ်တာကတော့
အမှန်တိုင်းသုံးသပ်မယ်ဆိုရင်တော့မလွယ်တော့ဘူးလို့ပြောရမှာဟိုကျွန်တော်ကဗီယက်နမ်နဲ့ကြံအောင်လို့ဗီယက်နမ်ဆိုတာလည်းတရားပြည့်တဲ့အတိုင်းပဲမြန်မာအသင်းအနေနဲ့ခက်ခက်ခဲခဲနေတဲ့ကစားလေးရှိတဲ့အသင်းလေတော့တယ်တော့မြန်မာအသင်းကနှစ်ပွဲကစားပြီးချိန်မှာတော့ဟိုဂိုးကွာခြားတဲ့အရာအမှတ်ပေးကြရဲ့ထိုးဆုံးမှရက်နေတယ်ပေါ့ဗျာသုံးမှတ်နဲ့ဒါပေမဲ့ထိုင်းကလည်းတပွဲရောဗီယက်နမ်ကလည်းတပွဲရောဆိုတော့သူတို့နှစ်သင်းကစားပြီးချိန်မှာကြတော့မြန်မာအနေနဲ့တတိယဆင့်ကိုပြန်ဆင်းသွားပါလေသူတို့နှစ်သင်းလာနိုင်သွားလို့ရှိရင်ရှိနေထားရတော့၅သင်းအုပ်စုပတ်လည်းအမှန်အများဆုံးအသင်းချန်ပီယံဖြစ်မယ်ဆိုတော့စီကံချက်အရဆိုလို့ရှိရင်တော့မြန်မာအသင်းကဆွေရဖို့တော့တော်တော်လေးခက်သွားပြီလို့ပဲသုံးသပ်ရမှာပေါ့ဗျာ
ရှင်းတော်အစားအစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲ၉ကြိမ်ကျင်းပပြီးစီးထားတာမှာထိုင်းက၅ကြိမ်ဗီယက်နမ်က၄ကြိမ်အနိုင်ရထားပြီးမြန်မာအမျိုးသမီးတင်းက1999 2003နဲ့2005ခုနှစ်တွေဒုတိယ၃ကြိမ်ရထားပြီးတတိယ၅ကြိမ်ရထားပါတယ်မြန်မာအမျိုးသမီးအသင်းအနေနဲ့ရှေးတောင်အာရှမှာရွှေစိတ်ရတဲ့အထိအောင်မြင်မှုမရနိုင်သေးတာဘယ်လိုကြောင့်လဲဆိုတဲ့အပေါ်မှာကိုစော်မျိုးတန်းကတော့အခုလိုသုံးသပ်ပါတယ
်အဓိကတော့ဟိုပတ်လို့မှုအပိုင်းကတော်တော်လေးလိုတယ်လို့ကျွန်တော်အဲ့လိုမျိုးသုံးသပ်ချင်တယ်ဘလုံးတာဝန်ရှိသူတွေအနေနဲ့ဒါမြန်မာအမျိုးသမီးအသင်းကိုအခုတည်းပို့ပြီးတော့ပံ့ပိုးပေးလိုက်မယ်ဆိုလို့ရှိရင်ဒါမြန်မာအသင်းကဟိုတေချာပေါက်ရှေးတောင်အာရှအဆင့်မှာထိုင်းပြည်နယ်လုံးနဲ့အတူကျွေးခုကိုတူတူပြန်ကိုပြန်ရယူနိုင်တဲ့အသင်းဖြစ်ဖို့တည်ကြဘလို့ရှိပါတယ်တော့သူတို့လည်းပဲပုံမှန်နေနေပြောရလို့ရှိရင်တော့အမျိုးသားအသင်းနဲ့အမျိုးသမီးအသင်းကြားမှာတယ်ပဲအားပေးပုံကြီးကနည်းနည်းလေးကွာနေပြီကွာနေတဲ့အခါကျတော့ဒီအချက်ကမျိုးသမီးအသင်းဗီယက်နမ်နဲ့ထိုင်းကိုမကျော်လွန်နိုင်တာရဲ့ဟိုအဓိကအချက်တစ်ခုဖြစ်တယ်လို့ကျွန်တော်ကအဲ့လိုပဲရေးရေးသုံးသပ်လို့ပါတယ်အခုပဲကြည့်ရကျွန်တော်တို့ဒီမြန်မာအမျိုးသားအသင်းကနှစ်ပွဲနိုင်တယ်နှစ်ပွဲနိုင်တဲ့အချိန်မှာဒေါ်လာ3000လောက်စုစည်းငွေရတယ်ပရိသတ်တရားအစပေါ့ကျွန်တော်ဆိုလိုချင်တာကဘလုံးဖွဲ့ချုပ်တာဝန်ရှိသူတွေရမမဟုတ်ပါဘူးပရိသတ်တရားအစပေါ့ဆိုတော့အဲ့ဒီအပိုင်းလေးတွေကိုပရိသတ်တရားလည်းပြင်ဖို့တော့လိုတာပေါ့အမျိုးသားအသင်းကိုပေးနေတဲ့အခွင့်အရေးတွေစုစည်းတွေထက်တန်းတူမဟုတ်ရင်တော့ဗျာတဝက်နီးပါးလောက်ဆိုရင်ကိုအမျိုးသမီးအသင်းကတော်တော်ကိုပြင်နိုင်တဲ့အသင်းမျိုးဖြစ်လာပါပ
ါမြန်မာမျိုးသမီးအသင်းဟာလာမယ့်20ရက်နေ့မှာတော့ဗီယက်နမ်နဲ့ကစားမှာဖြစ်ပြီးတော့22ရက်နေ့မှာတော့ဖိလစ်ပိုင်နဲ့ကစားမှာပါအမျိုးသားပွဲစဉ်မှာတော့မြန်မာအသင်းဟာဒီကနေ့မှာဘရူနိုင်းနဲ့ကစားမှာဖြစ်ပါတယ်ဒီပွဲပေါ်ကိုစော်မျိုးတန်ခမန်းနာကတော့
ဘရူနိုင်းအသင်းကိုတော့မြန်မာကအလွယ်တကူနိုင်ပါပါသို့တော်လည်းမလေးရှားကတော့မှပဲဘရူနိုင်းကိုငကူတကူနဲ့ပဲကတ်နိုင်ခဲ့တာဆိုတော့ဟိုမြန်မာအသင်းအနေနဲ့လာအိုဆက်ပွဲတော့မှလို့ကိုသိမသိကြတာလေဟိုတယောက်ကောင်းနာမည်ကြီးခြင်းနဲ့စိတ်နဲ့ကစားနေကြပြီးတော့ဟိုနည်းနည်းလေးရှော့ထားဖို့လိုတာပေါ့ဗျာဒီပွဲမှာလည်းအမဲတော့ငကူတုံးကူပြတ်တော့နိုင်သွားမယ်လို့ကျွန်တော်အဲ့လိုမျိုးသုံးသပ်ချက
်မြန်မာ22မျိုးသားအသင်းဟာဘရူနိုင်းနဲ့ပွဲပြီးတဲ့နောက်မှာတော့အင်ရှင်မလေးရှားအသင်းနဲ့ဩဂတ်လ21ရက်နေ့ကျရင်ကွာလာလမ်ပူမြို့ကရှာအာလမ်ကွန်းကြီးမှာအုပ်စုနောက်ဆုံးပွဲစဉ်ကိုကစားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြပြသွားတာပါကျမတို့ဒီစီးကိန်းဘောလုံးပွဲစဉ်သတင်းတွေနဲ့ပတ်သက်လို့ကျမတို့ VOA မြန်မာဘိုင်းကနေအချိန်နဲ့တပြေးညီထုံးလွှင့်ပေးနေကြောင်းလည်းအသိပေးတင်ပြအပ်ပါတယ်VOA မြန်မာပိုင်းရဲ့အစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဆက်လက်ပြီးတော့ကျမတို့မကြခင်ဒုတိယပိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာကျမ်းမာရေးကဏ္ဍနဲ့အတူတိုင်းရင်းသတင်းလွှာကိုနားဆင်ရမှာမို့ကျမတို့အစီအစဉ်တွေကိုဆက်ပြီးတော့စောင့်မျှော်နားဆင်ကြပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပ
ါဒီပြောင်းကျော်ဒီခြေောက်ဒီမှာမကောင်းလို့အနာရီဖြစ်လာနိုင်တယ်ဒီမဆိုင်ပဲနဲ့ဟိုပစ်ထားလိုက်လို့ရှင်ဖြစ်လာတတ်တဲ့ပြဿနာပေါ့ဗျာ
ဒါကတော့သွေးပြန်ကြောဆိုင်ရာခြေတော့အနာနဲ့ပတ်သက်လို့တင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုံးလွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာကိုထုံးလွှင့်မှာပါ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင်။
ဒီကိမ့်နဲ့တင်ပြမယ် idiom အသုံးက
all bets are off
ဖြစ်ပါတယ်ဆလုံးပေါင်းက e l l all ကအလုံး b e t s bets ကလုံးကြီးတွေ e r e r ကဖြစ်တာ o f f off ကပြက်ပြဲသွားတာဖြက်ပြစ်လိုက်တာဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီဘဲကလုံးကြီးအလုံးကိုဖြက်သိမ်းလိုက်တာပေါ့ဒီသုံးဆင်းသက်လာတာကတော့လောင်းကစားရာကဖြစ်ပါတယ်။ဘောလုံးပွဲပဲဖြစ်ဖြစ်မြင်းပွဲပဲဖြစ်ဖြစ်ဘာပွဲမဆိုလောင်းကြီးကိုဒိုင်ကလက်ခံရမှာအချောင်းတစ်ခုခုကြောင့်ပွဲပြက်သွားလို့ပွဲပြက်သွားလို့ဒီပွဲတွေမှာတော့လောင်းကြီးတွေကိုပြန်မယောနိုင်တော့ဘူးဆိုရင် all bets are off ဆိုပြီးတော့ဓာတ်ရိုက်အဓိပ္ပာယ်ကိုအသုံးပြုတာဖြစ်ပါတယ်။ idiom အဓိပ္ပာယ်ကတော့သဘောတူထားတဲ့အချက်တွေနားလည်မှုရယူထားတာတွေအလုံးပြက်ပြဲတဲ့သဘောထင်ကြီးတွေလွဲကုံတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် You lied to me about your financial situation So all bets are off between you and me
ခင်ဗျားကခင်ဗျားငွေကြီးအခြေအနေအကြောင်းကျွန်တော်ကိုလင်ခဲ့တယ်ဒါကြောင့်ခင်ဗျားနဲ့ကျွန်တော်ကြားအရင်ကယူထားတဲ့နားလည်မှုမျိုးတွေမရှိတော့ဘူးဗျာလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ You lied to me about your financial situation, so all bets are off between you and me.
အရင်ကယူထားတဲ့နားလည်မှုတွေပြက်သွားပြီးအကျုံးဝင်တော့ဘူး။ထင်ကြီးတွေတလွဲဖြစ်ကုန်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
All bets are off
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။အခုလို VOA မြန်မာပိုင်းရဲ့နာနဲ့ခင်းအစီအစဉ်တိုင်းမှာ American 3 English စာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်ပေးနေတာပါရှင်။ဆက်လက်ပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာသွေးပြန်ကြောဆိုင်ရာခြေတော့အနာနဲ့ပတ္တိစီကုသမှုအကြောင်းကိုတင်ပြသွားဖို့ရှိပါတယ်။အခုလိုခြေထောက်အနာတွေအတွက်ကုသမှုတွေပေးရမှာဘလို့ရည်ရွယ်ချက်တွေရှိနေပြီးတော့ပတ္တိစီတာနဲ့လဲလျောင်းအနာယူတာကဘာတွေကြောင့်ဘလို့ကြောင့်ထိရောက်တယ်လဲစတာတွေကိုနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปมคาดอกเตอร์ขมอยครับเนี่ยเราတို့ဒီသွေးပြန်ကြောတွေမကောင်းတာကြောင့်ခြေထောက်တွေမှာအနာတွေဖြစ်တာကကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်လို့ရှိတာမျိုးဆရာကြီးဒီဖြစ်ရခြင်းအကြောင်းရင်းတွေနဲ့ဒါကိုဘယ်လိုကာကွယ်နိုင်တာနောက်ကာကွယ်တဲ့ကြားကဖြစ်လာလို့ရှင်လဲဘယ်လိုကုသနိုင်တာကိုပြီးခဲ့တဲ့တစ်ခေါက်တော့ကျွန်တော်တို့ရေဘူးရအဖြစ်ပြောခဲ့ကြတယ်ပေါ့ဆရာเนาะအဲ့တော့ဒီတစ်ခေါက်မှာတော့ဆရာကြီးဒီကုသမှုတစ်ခုစီကိုအသေးစိတ်ပြောဖို့စီစဉ်ထားပါတယ်ဆရာအဲ့တော့အခုလို့ဒီကုသပေးရတဲ့ အဓိကရွေးချက်ကဘာလဲဆရာကြီးအဲ့ဒီကနေစပြပြပြပါ
ဒီကြေးပြန်ကျော်ဒီခြေောက်ဒီမှာမကောင်းလို့အနာရီဖြစ်လာနိုင်တယ်ဒီမဆိုင်ပဲနဲ့ဟိုပြစ်ထားလိုက်လို့ရှင်ဖြစ်လာတတ်တဲ့ပြဿနာပေါ့ဗျာဖြစ်လာပြီဆိုရင်အသက်အန္တရာယ်ချက်ချင်းဒုက္ခမပြီးပေမဲ့လည်းရေရှည်မှာ quality of life ခေါ်တဲ့ကျွန်တော်လူရဲ့နေရာတရတဲ့ရေတရာအရင်ကြဆင်းပြီးတော့လူတော်တွေလည်းသွားမြင်ရပါညာကြီးဖြစ်တတ်တယ်နေရီရွာရီမှာအများကြီးရှင်လူကြီးတွေမှာအထူးသဖြင့်အသက်ကြီးတဲ့လူကြီးတွေမှာအဲ့အနာကြီးဖြစ်တတ်တယ်ဖြစ်လို့ရှင်အဲ့ဒီအနာကြီးကဘယ်တော့မှမကျက်ဘူးဆိုတော့ဒါကြောင့်မလို့ဒီအနာကြီးနဲ့ပတ်သက်ပြီးတော့ကုသရာနဲ့ပတ်သက်ပြီးတော့ကျွန်တော်ရည်ရွယ်ချက်လေးတွေရှိပါတယ်ဒီလိုခြေောက်မှာအနာကြီးဖြစ်ရခြင်းအကြောင်းကတော့ခြေောက်မှာတွေးပြန်ကြောတွေမှာတွေးတွန်းနေတဲ့ပြဿနာဖြစ်ပါတယ်အဲ့ဒီတွေ့တော့ကျွန်တော်တို့ကရှော့ပေးနေတာကျွန်တော်အဓိကယူရချက်ပဲနောက်တစ်ခုကတေးပြန်ကြောတွေမှာတွေးတိုးနေလို့ရှိရင်ဒီ micro circulation ခေါ်တဲ့တွေးကြောအသေးလေးတွေမှာသွားနေတဲ့တွေးတွေကလည်းပြင်းမာနေတဲ့တွေးကြောလေးတွေအဲ့ဒါကိုလည်းရှော့ပေးဖို့လိုတယ်နောက်တစ်ချက်ကဒီအနာတွေကိုကျွန်တော်တို့ချက်သွားစီခြင်းနဲ့ယူရချက်လည်းရှိတယ်နောက်တစ်ခုကချက်သွားပြီးရင်နောက်ကပြန်မဖြစ်အောင်ဆိုတဲ့ယူရချက်လည်းရှိတယ်နောက်ပြီးတော့အဲ့လိုအနာလေးတွေထပ်တည်းလေးမဖြစ်အောင်ပေါ့လေဒီအနာမဖြစ်တော့မှအာ6တောက်ဒီ6လာတာလို့ပါလို့အဲ့လိုမဖြစ်အောင်ဆိုတော့အဲ့ဒီရွေချက်တွေအခြေခံပြီးတော့ကျွန်တော်တို့လုပ်ပေးနေပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရွေချက်တွေကိုတည်ပြီးတဲ့ခါကျတော့ဆရာကြီးဒီကုသနီးအများကြီးရှိတဲ့အထက်ကပေါ့ဆရာနော်အရေးအကြီးဆုံးဆရာဒီဦးစားပေးပြီးတော့ဘယ်အချက်ကိုဘယ်ကုသမှုဆရာအဓိကစပြီးတော့ပြောချင်လဲဆရာကြီ
းဒီကနေ့ဦးစားပေးပြီးပြောပြချင်တာကတော့ထိုင်ရောက်တဲ့လေ့ကျင့်ခန်းမှာဒီလူတွေမှာရှိရမယ်ဒါမှသွေးလက်ပတ်မှုကောင်းပြီးတော့သူ့ပြန်ကြောတွေကတက်ကြွပြီးတော့နှလုံးကိုပြန်သွားနိုင်တယ်အဲ့ဒီကောင်မှသူ့အနာလေးက pressure ကျပြီးညော့သွားနိုင်တယ်ဒါတစ်ချက်ပြောချင်ပါလေနောက်တစ်ချက်ကျွန်တော်အနေနဲ့အသာပေးပြီးပြောရမှာဒီကနေ့ကတော့ compression and support ခေါ်တာပေါ့အဲ့ဒါကတော့ဘာလဲဆိုတော့အဲ့ဒီသွေးပြန်ကြောတွေမှာသွေးတွေမပြန်နိုင်မဲနဲ့အောက်မှာသွေးတွေနဲ့ပြည့်ပြီးတင်းနေလို့ရှိရင်အဲ့ဒီနေရာတွေကိုအခြေခံပြီးတော့အနာရီဖြစ်တယ်အဲ့ဒီအနာရီပြီးတော့ pressure ကိုကျွန်တော်တို့ကသွေးပြန်ကြောတွေ pressure ကိုထော့ short ခြင်းနဲ့ဘယ်လိုလုပ်ပေးရမလဲဆိုတော့အဓိကအားဖြင့်တော့ဒါနှစ်ပေါင်းများစွာနေပုခဲ့တဲ့နည်းပါပဲဒါကိုလည်းပေါ့ပေါ့ဆာဆာဒါအရင်ကြည့်ဦးဆေးတွေပဲအာကိုခွဲစိတ်တာပဲအာကိုလို့အဲ့လိုနေကြအားဖြင့်ဒါကိုအနေနဲ့အထင်သိမကြီးသလိုဖြစ်နေတကယ်မှဆေးတွေတဲ့အများကြီးအကျိုးရှိတဲ့ကုဆုံးတစ်ခုဖြစ်ပါတယ်ဒီလိုလူတွေမှာဆိုရင်ဥမာတရေလိုပေါ့ပြန်ရှုံသွားတဲ့ပတ်တီးရှိရဲ့ခရစ်ဘန်ဒေ့ကိုခေါ်ပါတယ်အဲ့ဒီခရစ်ဘန်ဒေ့နဲ့ရှင်မျက်စိနားကနေစပြီးတော့အပေါ်ပေါင်းအရင်လောက်ကြည့်ကိုပတ်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီသွေးပြန်ကြောတွေမှာရှိနေတဲ့ pressure တွေကညော့သွားတယ်ညော့သွားလို့ရှိရင်အနာတွေကချက်ဖို့ပိုပြီးများလာတယ်အဲ့လိုပတ်တဲ့အခါမှာလေကျွန်တော်တို့ fat လို့ခေါ်တဲ့ဂွန်းစားအမှုဟိုမကျန်းတဲ့ဟာလေးနဲ့ခံပြီးတော့ပတ်တာပူကောင်းတယ်ဒါလည်းအခုအကမှာဆိုတော့ဒီနေ့ခင်မိလာတဲ့အတွက်ကြောင့်ဒီအဲ့ဒီလိုမှာပေးရလို့ရှင်တော့ဟိုမိန်းမကြီးကျွန်တော်ဝစ်တဲ့ stocking ပေါ့အဲ့လို stocking မှာပဲအောက်ပိုင်း pressure ကိုသူကဆွတ်လိုက်တဲ့အခါမှာအောက်ပိုင်း pressure များတယ်တဖြည်းဖြည်းဖြည်းဖြည်း body ညော့လာတယ်အဲ့တော့ graded pressure ပါတဲ့ stocking ကြီးနဲ့ဆွတ်တာလည်းရှိတယ်ဆိုတော့အဲ့ဒီအားကဆိုလို့ရှင်အနာကြီးတော်တော်များများကိုကျော်သွားနိုင်တယ်လို့ဒီလိုလူတွေမှာဆိုလို့ရှိရင်ပြောင်းကြောတွေကပြန်ပြီးတော့တုံးကောင်းလာပြီးတော့လဲကောင်းလာတယ်သူကပြန်ပြီးတော့အားရှိလာတော့ပေါ့ညှင်းအားရှိလာတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီဖြန့်ရှုံတဲ့ပတ်တီကိုဆရာကြီးခုနကဒီအမျိုးသမီးတွေမှာသုံးတဲ့ stocking လိုမျိုးပါမျိုးပေါ့နော်ဘလောက်ကြာကြာဟိုဘယ်နှချိန်လောက်ပေါ့နော်ဒီနေ့ကိုစွတ်ထားဖို့လုံမလဲဆရာကြီ
းဒါကဒီနေ့ကိုလည်းပတ်တာဆရာမလို့နေ့စနေနေ့ကျွန်တော်ဆိုလိုတာပတ်တာကြာမလို့နေပိုင်းနေမှာတော့ပတ်ထားမယ်ညဆိုလို့ချင်းဖြုတ်ထားလို့ရတယ်။ဘာလို့လူကညဆိုလို့ချင်းလဲအိမ်နေတာ။လဲအိမ်နေချိန်မှာပြည့်ပြန်ကြောတွေက pressure အလူလူညော့တယ်။ဒါကြောင့်မလို့ညပိုင်းနေမှာဆိုရင်ဖြုတ်ထားမယ်ဖြုတ်ထားခြင်းအပြင်ဦးနာလီပါလေလီဝင်လီတွက်နေတဲ့ရှိသွားတာပေါ့။နေပိုင်းနေမှာဆိုပတ်ထားမယ
်။ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီရှုပ်နေဒီပတိစီးရနဲ့အတူပါဆရာနောက်ထပ်ရောသူ့အတွက်ဒီအထောက်အကူပြုနိုင်တဲ့ကိုကြီးမှုမျိုးရှိနေသလားဆရာကြ
ီးနောက်တစ်ခုကပါလဲဆိုတော့ဒီအဓိကဟို၄ဘက်ထောက်နေတဲ့ကတော်ဝါဒီမှာဒီပြဿနာမရှိဘူးလူကတော့ခြေနှစ်ချောင်းပဲရှိတယ်နောက်ပြီးမတ်တလေရက်နေတယ်ဆိုတော့ဒီသွေးပြန်ကြောဒီပေါ်မှာ pressure တွေကအများပြီးနေတယ်ဒ ါ့ဘယ်ပရက်ရှာလျှော့ရမှာပဲနောက်တစ်ချက်ကတော့လူဟာညဆိုလို့ရှိရင်အိတ်နေတယ်အဲ့တော့ confinement တူပဲဒီအနာရီကိုချက်အောင်လုပ်ခြင်းလူတွေဟာစေယုံမှာမဟုတ်တော့မှအိမ်မှာလဲလျောင်းပြီးတော့နေတာဟာအင်ဒါမအကျိုးရှိတယ်လို့ကျွန်တော်ထင်တယ်အဲ့လိုလုပ်ခြင်းအပြင်လဲလျောင်းနေတဲ့အခါမှာခြေထောက်ရဲ့ပြည်ပြန်ကြော်တွေအားလုံးဟာမတ်တက်ရလိုက်ရင်ဒါသမားနဲ့တည်နိုင်တယ်ဗျမတ်တက်ရလိုက်လို့ရှိရင်ခြေထောက်ကသေးသေးကြီးထောင်နေတွေ့ရတယ်လဲလိုက်လို့ရှိရင်အဲ့သေးကြော်တွေကပိန်သွားတယ်ဒါကျွန်တော်တို့အပြင်မှာတွေ့နိုင်တဲ့ပြည်ပြန်ကြော်တွေအကင်းကပြည်ပြန်ကြော်တွေဒီတိုင်းနဲ့လဲလိုက်တာနဲ့လူအားနေလို့ကောင်းတယ်ကျွန်တော်လေးကိုမြှောက်ထားလို့ရှိရင်နေလို့ကောင်းတယ်ဆိုလိုတဲ့အသေးပဲက pressure ကို short ပေးလိုက်တာနဲ့တပြိုင်နက်ခြေထောက်ဒီမှာနေလို့ကောင်းလာတယ်ဆိုတော့ဒါကြောင့်မို့လို့အနာပေးပြီးတော့လဲရောင်းနေတာကလည်းအကျိုးရှိတယ်ဗျ
ဟုတ်ကဲ့ဆရာအဲ့တော့ဒီတစ်ခေါက်ကတော့ဒီပြည်ပြန်ကြော်တွေမကောင်းလို့ဒီခြေထောက်မှာဖြစ်ရတဲ့အနာလေးနဲ့ပတ်သက်ပြီးတော့ဒီပြန်ရှုံတဲ့ပတိစီးတာနဲ့လဲလျောင်းပြီးတော့အနာယူပေးတာကိုကျွန်တော်တို့အဓိကအရှင်းကြားခဲ့တဲ့တာပါဆရာနော်နောက်တစ်ခေါက်မှာတော့တခြားนี่ดิกูสับเจอจ๋าเสียเนา
ะโอเคป่ะ
โอเคเชิญทุกท่านได้ติดมาเลยเสีย
กูวินมีอัปเดตติดเสร็จนี่แหละจ๊ะมายกันน้ากูน้าสิงเกราบาရှင
်ดอราရှင်ญาရှင်မြန်မာနိုင်ငံရဲ့အသွေးကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဘက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတမရောဟာနိုင်ငံရေးမှာဥဆောင်မှုအခမ်းကဏ္ဍမှာဆက်ရှိနေတဲ့လို့ပြောသူတွေလည်းရှိပါတယ်။မြမတမရောအနေနဲ့အရက်ဖတ်အုပ်ချုပ်မှုအောက်ဘယ်အချိန်ရောက်မှပြောင်းလဲနိုင်မလဲ။ဘယ်လိုအချိန်တွေရောက်မှပြောင်းလဲလာမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။အခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းဟင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ BNN1 တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတန်ဃာတွေအပါအဝင်ပြည်သူတွေစုပေါင်းပြီးတော့ဆန္ဒထုတ်ဖော်ခဲ့ပါတယ်။ KNU ကရင်မျိုးသားအစည်းအရုံးရဲ့အာဇာနည်နေ့အခမ်းအနားကိုမြမတက်မတော်ကနေတားဆီးခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်နမ်တီကခရိုင်အတင်းတော်တွေမှာစစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံတထောင်ကျော်နေရပြောင်းနိုင်ရေးအတွက်ကချင်ပြည်နယ်အစိုးရအဖွဲ့လာရောက်တွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားစားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်မောင်တောခရိုင်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့တန်ဃာတော်တွေအပါအဝင်ပြည်သူတွေစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုပွဲတွေကိုဒီလ23ရက်နေ့ကတပြိုင်တည်းပြုလုပ်ခဲ့ကြပါတယ်ဆန္ဒထုတ်ဖော်ပွဲတွေမှာမောင်တောဘူးတီတောင်နဲ့ရသေးတောင်မြို့နယ်တွေမှာပါဝင်တဲ့မေယုဒေတာမှာရခိုင်တိုင်းသားတွေနဲ့ရခိုင်မျိုးနွယ်စုဝင်တွေတပ်ဖြတ်ခံရတာကိုကာကွယ်ဖို့အတွက်ပြည်သူစစ်ဖွဲ့ပေးဖို့ဘင်္ဂလီတွေကိုထောက်ပံ့ပေးနေတဲ့ UN အပါအဝင်နိုင်ငံတကာ NGO တွေကိုရခိုင်ပြည်ကနှင်ထုတ်ပေးဖို့နဲ့လက်နက်ကန်အကြမ်းဖက်သမားတွေကိုအပြစ်သက်ချေမှုန်းပေးဖို့အပါအဝင်အချက်၄ချက်ကိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုဩဂုတ်လ23ရက်နေ့နေ့လယ်ပိုင်းကစစ်တွေဘူးတီတောင်မောင်တော်မြောက်ဦးပုံနာကျွန်းရသိတောင်စတဲ့မြို့တွေမှာအင်အားတောင်းတဲ့ချီပါဝင်ပြီးတပြိုင်တည်းပြုလုပ်ခဲ့ကြတာပါလက်ရှိမေယုဒေတာမှာလုံခြုံရေးတပ်ဖွဲ့တွေကိုတိုးချထားပြီးဘူးတီတောင်နဲ့မောင်တော်မြို့နယ်တွေမှာညမထွက်ရအမိန့်ကိုနှစ်လတိုးထားသလိုရသိတောင်မြို့နယ်ကကျေးရွာအုပ်စု71စုကိုလည်းညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်
NCA ပြည်ကြလက်မှတ်ရေးသူးထားတဲ့ KNU ကရင်မျိုးရာစည်းရုံးရဲ့ကရင်အာဆာနီနေအခမ်းအနားမှာစီးပြခမ်းအနားမလုပ်ဖို့မြောက်သည်မြို့နယ်နှုတ်ဖို့ရမှာပြုလုပ်တဲ့ခမ်းအနားတွင်မြမတမတော်ကနေလက်နေပြည်စုံနဲ့ဝင်ရောက်တားဆီးခဲ့ပါတယ်။ဩဂုတ်လ၁၂ရက်နေ့ကရင်အာဆာနီနေကျင်းပအချိန်မှာမြောက်သည်မြို့သင်္ကန်းညင်အောင်ခြေဆိုင်မြမတမတော်စိတ်ကုကဲရေးဌာနချုပ်အမှတ်၈တပ်မှုနဲ့သူအင်အား30ကျော်လက်နေပြည်စုံနဲ့ဝင်ရောက်လာတဲ့အတွက်အာဆာနီနေခမ်းအနားမပြည့်စုံပဲပြက်ပြဲသွားရတယ်လို့ရွာခံတွေကပြောပါတယ်။KNU ထိန်းချုပ်နယ်မြေထဲမှာပွဲကျင်းပရင်စစ်ရေးပြပါပါရမှာဖြစ်လို့မြည်သူမှဝင်ရောက်တားဆီးလို့မရဘူးလို့အဆိုပါတားဆီးတဲ့လို့ရပေါ်မှာတရင်မျိုးရလူမျိုးဤတမတော်စူးစည်းချုပ်ဗိုလ်ချုပ်ကြီးစောကျော်နီကပြောပါရယ်နှုတ်ဖိုးရဟာ KNU တပ်မှ6ရက်အစုစစ်ကြောင်းနယ်မြေတွင်းမှာရှိပြီးအဲ့ဒီခန်းနာမှာ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုသူစေဖို့လည်းတက်ရောက်နေပါရယ
်မြမအစိုးရစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ကချင်ပြည်နယ်တနိုင်းမြို့နယ်လဝတိရွာသား3ယောက်ကိုလွှတ်ပေးဖို့အတွက်မိသားစုဝင်တွေကဩဂုတ်လ17ရက်နေ့မှာသတင်းစာရှင်းလင်းပွဲနဲ့အတူအစိုးရထံစာရေးပို့တောင်းဆိုမှုတွေပြုလုပ်ခဲ့ပါတယ်။ဇွန်လ20ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့ဦးလမ်းနော်ကြာ၊ဇွန်လ31ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့ဦးကမန်ကြာလာနဲ့ဦးလပန်ကံထွေတို့ကိုအစိုးရတပ်ကအခုထိဗမာဖမ်းဆီးထားတာမသိရတဲ့အတွက်အသက်အန္တရာယ်ကိုစိုးရိမ်ပြီးအခုလိုတောင်းဆိုလိုက်တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။ဥလပံကံထွဲနဲ့ဥကမန်ဂျာလာကိုတနိုင်းမျိုးကနေလဝါကျေးရွာအစင်းလမ်းမှာအစိုးရစစ်တပ်ဒွန်ပောင်အခြေချခလာရ290ခွန်ကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်ဖမ်းဆီးခံရမှုနောက်ဆက်တွဲအခြေအနေတည်အတိအကျမရရှိသေးဘူးလို့မိသားစုဝင်တွေကပြောပါတယ
်ရှမ်းမြစ်နယ်လာရှိုးမြို့နယ်ကျေးရွာတွင်ဖြတ်တန်းသွားတဲ့ကားလက်စီးကိုအစိုးရတပ်မတော်စစ်ကြောင်းကပြစ်ခတ်လိုက်တဲ့အတွက်တရားမဲ့ရာကြလွန်တဲ့အတွက်လှုပ်တော်သွေးမှာစင်ပြသွားမယ်လို့အမျိုးသားလှုပ်တော်ကုစလဲဆိုင်းဝမ်လျံခန်းကပြောပါတယ်ပြည်ကြော်အုပ်ကလစီရင်နေတုန်းကလာရှူမြို့နဲ့နမ်မူမြို့ကြားဤနန်းကျေးရွာတွင်မှနမ်မူကနေလာရှူဘက်ကိုလာနေတဲ့အရကားနစည်းကိုအရှိမြောက်ပိုင်းစစ်ဌာနချုပ်လောက်ခံသတ်မတော်စစ်ကြောင်းကပြစ်ခတ်ခဲ့တာပါပြစ်ခတ်မှုကြောင့်ကားနစည်းကိုထိမှန်တဲ့ပြင်ရွာသားတွေရဲ့နေအိမ်သုံးလုံးလည်းထိခိုက်ပျက်စီးတာကြောင့်ကျေးလက်လူစုလုံခြုံရေးနဲ့စိုးရိမ်ထိလာမှုကိုကုစားပေးဖို့နောက်နောက်ရက်ွက်တွင်အကြောင်းမဲ့ပြစ်ခတ်မှုတွေမပြုလုပ်ဖို့လှုပ်တော်သွေးမှာတင်ပြတောင်းဆိုသွားမယ်လို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဆိုင်ဝမ်လျံခန်းကပြောပါတယ်
ကချင်ပြည်နယ်မှာအစိုးရစစ်တပ်နဲ့ကချင်လူလတ်ရေးတပ်မတော်ခင်အင်ကြီးချာ2021ခုနှစ်ကတည်းကတိုက်ပွဲတွေဖြစ်ပွားလာတဲ့တခြားတိုက်ပွဲဖြစ်စဉ်အတွင်းအစိုးရတပ်မတော်ဘက်ကမတရားအသင်းဆက်သွယ်မှုပုံမှဆက်ခွန်တင်တဲ့ဖမ်းဆီးမှုတွေရှိနေခဲ့ပါတယ်။ဩဂုတ်လ17ရက်နေ့ကအစိုးရတပ်များကကုစုံရွာအတွင်းဝင်ရောက်ပစ်ခတ်ခဲ့ခြင်းဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ဆီယာမဝယ်ဆိုင်နဲ့ရွာသား12ဦးကိုဩဂုတ်လ23ရက်နေ့ကပြန်လွတ်ပေးလိုက်ပါတယ်။သူတို့နဲ့အတူရွာထဲမှာပိတ်မိနေတဲ့ရွာသား300ကျော်ကိုလည်းကချင်ငင်းချမ်းရဲ့အကျိုးဆောင်အဖွဲ့ PCG နဲ့ကချင်နှချင်းခရိုင်အဖွဲ့ချုပ် KBC အထွေထွေအတွင်းရင်မူတိုက်ခတော်ရဒေါက်တာခါလမ်ဆမ်ဆွန်တို့ဥဆောင်ပြီးတွားရောက်ခေါ်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။အခုလိုရွာထဲမှာနောက်ဆုံးကျန်နေတဲ့ရွာသားတွေကိုခေါ်ယူနိုင်ဖို့အတွက် PCG အဖွဲ့ကကချင်ပြည်နယ်အစိုးရအဖွဲ့ကိုဩဂုတ်လ12ရက်နေ့ကအစတင်ခဲ့ပြီးနောက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခတိုင်းမှုရဲ့ခွင့်ပြုချက်နဲ့အခုလိုလွတ်မြောက်ခဲ့တာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မိုးကောင်းမြို့နယ်နဲ့တနိုင်းကစုံကျေးရွာအတွင်းမှာဖြစ်ပွားခဲ့တဲ့ပစ်ခတ်တိုက်ခိုက်မှုတွေကြောင့်နမ်ဒီခရိယအတင်းတော်တွေမှာစစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံတထောင်ကျော်နေရပြန်နိုင်ရေးအတွက်ကချင်ပြည်နယ်အစိုးရအဖွဲ့ကနေဗုဒ္ဓဦးနေမှာလာရောက်တွေ့ဆုံခဲ့ပါတယ်။ဒီအခြေအနေကိုအမည်ကနေစူးစိထားပြီးတော့ဆိုင်းမင်းကနေအခုလိုတင်ဆက်ထားပါတယ
်။ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေတပ်မတော်အရာရှိတွေကနေဒုက္ခတဲ့စခန်းတွေကိုလာရောက်ကြည့်ရှုခဲ့တယ်လို့နမ်ဒီကက်တရစ်အတင်းတော်တာဝန်ခံဆရာအိုင်းဆက်ကပြောပါတယ်။
ဒီကပြောရတာတော့ဒီဟာကိုပြန်လာနိုင်ဖို့အတွက်အလုံးပိုင်းကိုပူပန်ပြီးမှညီနိုင်ပြီးတော့မှညီနိုင်ရှာမယ်ပေါ့အဲ့လိုပြောသွားပါတယ
်တပည့်မိုးကောင်းစကားခမှုပုံမှုကြီးကျော်ခိုင်ထွန်းကလည်းဒုက္ခတွေတွေအိမ်ပြန်နိုင်ရဲ့အတွက်တိုက်တွန်းပြောဆိုခဲ့တယ်လို့ဆရာအိုင်းဆက်ကပြောပါတယ
်ဒီစစ်ကြောင်းတွေလုံးဝမရှိတော့ကြောင်းအမှတ်ခံပါတယ်သူ့ရဲ့ဥအိမ်ကျင်းမာတိစာစိုက်ပြထားတဲ့အလုံးသုံးဆုံးဖို့မဖြစ်ဘူးအဲ့တော့အလုံးကြံကြကြတာပြန်ပြီးမှနေထိုင်ကြတာအဲ့ဒါတစ်ချက်ပြောပြီးတော့မှဒါပေမဲ့လို့အဲ့မှာ PIN နဲ့ရောနှောပြီးမနေရဘူးပေါ့ရွာထဲမှာ
ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကကစုံကျေးရွာတွင်းကိုတပ်တော်ဖွဲ့ကနေဝင်ရောက်လာပြီးပစ်ခတ်မှုဖြစ်ပွားခဲ့လို့အခုလိုရွာသားတွေနေရာကနေတိမ်းရှောင်လာရတာလို့ဆရာအိုက်ဆက်ကဆက်ပြောပါတယ်
ဖြစ်သေးတဲ့နေမှာတော့ညီငယ်ဒီအစိုးရတတ်မတော်တွေရွာဆဲကိုဝန်လာတာပေါ့နေတော့ရေပေါ်တွေကိုတွေ့တော့ရွာသားတွေကဆွတ်ပြေးကြတယ်ရှိမှာပေါ့ဆွတ်ပြေးတော့မပြေးနဲ့ဆိုပြီးမှဟိုအရပြေးတော့စနက်နဲ့ပြေးလိုက်တယ်အဲ့လိုမျိုးပေါ့နေရွာသားတွေကဆွတ်ပြေးလာ
ပြစ်ခတ်တိုက်ခိုက်မှုအတွင်းတတ်မတော်ဘက်ကဖမ်းဆီးထိန်းသိမ်းထားတဲ့ရွာသား10ဦးကိုလည်းကချင်ချင်းချမ်းရဲ့ကျိုးဆောင်တွေပါတာရဲ့တင်းဖွဲ့ခေါင်းဆောင်တွေကနေဒေတာခမြန်မာတတ်မတော်စကခမှုတွေနဲ့ညှိနှိုင်းပြီးပြီးခဲ့တဲ့တနင်္ဂနွေနေ့မှာပြန်လည်လွတ်မြောက်ပေးလိုက်ပါတယ်ဒေတာခံတွေလုံခြုံပေးကင်းစွာနေထိုင်နိုင်ဖို့ဟာတတ်မတော်တဘောထားပေါ်မူတည်နေတယ်လို့ကချင်ချင်းချမ်းရဲ့ကျိုးတော်ဆောင်အဖွဲ့ကဦးလမိုင်ကွန်ကြာကပြောပါတယ
်ကချင်ပြည်နယ်တစ်ခုနဲ့အဲဆိုရအဖွဲ့တစ်ခုနဲ့ပဲမပြူးဖြစ်နေတယ်တပ်တော်အစိုးရဘက်ကအဓိကပဲသူရဲ့ကွန်ပျူတာတွေရမှတ်တာလေသွားလို့လာလို့လုံးလုံးကင်လို့ရတဲ့အနေထားမှာရှိတယ်။ဒါပေမဲ့ငါတော့အဆင်အနေကြတော့မှလည်းငါတို့အစိုးရနဲ့ဒီပြည်မှာလည်းပဲအဲဒီပြည်နယ်အစိုးရတွေကလူပိုင်ခွင့်ပြေဝပေးတင်ပါတယ်လို့ကျွန်တော်ဒီလိုပဲနည်းနည်းပဲ
။ဒေသခံတပ်ဖွဲ့တွေအနေနဲ့စစ်ပေးဆောင်ဒုက္ခတွေတွေနေရရင်အမြန်ပြန်နိုင်ရေးဝိုင်းဝန်းညှိနှိုင်းအဖြစ်ရှာတော့မှဖြစ်တယ်လို့အစိုးရဒေသအတွင် KIA တပ်ဖွဲ့ဝင်တွေရှိနေရင်နေမီရှင်းလင်းရေးဆက်လက်လို့ဆောင်ရအောင်မှဖြစ်လို့ပါရာရေးအဖွဲ့အတီးတီးကောင်းဆောင်တွေအနေနဲ့ကူညီကြဖို့လိုတယ်လို့တိုင်မူးကိုစားပုံမူကြီးကျော်ခိုင်ထွန်းကပြောပါတယ်ကချင်လူလတ်ရေးအဖွဲ့အနေနဲ့စစ်ပေးဆောင်တွေကိုနေရရင်ပြန်ဖို့တွန်းအားပေးပေမဲ့တစ်ဖက်မှာတပ်မတော်ကနေ KIO ကချင်လူလတ်ရေးအဖွဲ့အပေါ်ထိုးစစ်ဆင်တဲ့အနေထားကြောင့်ဒေသအတွင်းလုံခြုံရေးအတွက်စိုးရိမ်နေရဆဲလည်းဖြစ်နေပါတယ်
ဆက်ပြီးတော့ဒီနေ့မှာကြာရောက်တဲ့မွန်တော်လိုင်းရင်းနေ့မှာစည်ရေးပြတာတွေတနက်ဖောက်အလေးပြုတာတွေမလုပ်ဖို့တက်မတော်ဘက်ကနေမွန်ပြည်သက်ပါတီကိုတားမြစ်မှုတွေရှိခဲ့ပါတယ်စည်ရေးပြအခမ်းအနားကိုနှစ်ဆင်ကျင်းပနေပေမဲ့ဒီနေ့မှာတားမြစ်လာတာဟာ NCA လက်မှတ်မရေးထိုးနိုင်သေးတဲ့မွန်ပြည်သက်ပါတီအပေါ်ဖိအားပေးတဲ့လှုပ်ရွတ်လို့လည်းအမြင်ရှိနေကြပါတယ်မြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
မွန်တော်လိုင်းရဲ့အပြီးမှာအရှိတောင်တိုင်းစစ်ဌာနချုပ်ကနေမွန်ပြည်တပ်ပါတီကိုခေါ်ယူမေးမြန်းမှုတွေရှိခဲ့တယ်လို့မွန်ပြည်တပ်ပါတီပြည်တွင်းဆက်ဆံရေးတာဝန်ခံနိုင်ဝင်းလှကအခုလိုပြောပါတယ
်သူကမေးတယ်ဒီပါရီကိုကျန်နေတယ်ပေါ့လေကျွန်တော်ပြောရတာဒီအမျိုးသားရေးသေးတာပေါ်ထောက်ကိုကျွန်တော်တို့ကအဲ့ဒီယူချက်ပဲနောက်ပြချက်ကဒီကျွန်တော်တို့မျိုးသားရေးလှုပ်ရှားမှုမကြိုးပမ်းလိုက်တဲ့ကောင်းတယ်မယ်ဒီလိုမျိုးရှိတော့ဒီလိုရဲ့ဒီကုန်ကြီးကြီးကိုအောင်းမိပြီးတော့ကျွန်တော်တို့ခရီးမှပြူနေနေနဲ့ဒီအထိတ်မှနေပေါ့လေနော်အဲဒါဒီနေဘောလေးရောက်တယ်ဒီကောင်းတယ်ကြီးတဲ့ဒီဘောလေးရောက်တော့ကျွန်တော်တို့အဲ့ဒါကိုင်းပါတော့
မွန်ပြည်တပ်ပါတီအနေနဲ့ဗဟိုအစီပြုလုပ်တဲ့ခန်းနာတွေမှာစည်ရပြစီစဉ်တွေနဲ့ပြုလုပ်လို့ရှိပေမဲ့ဒီနှစ်မှသာတမစ်ခံရတယ်လို့လည်းမွန်ပြည်တပ်ပါတီကပြောပါတယ်မွန်ပြည်တပ်ပါတီအပေါ်အခုလိုတမစ်တာဟာ NCA လက်မှတ်မထိုးခြင်းပေါ်ဖိအားပေးမှုတစ်ခုဖြစ်နိုင်တယ်လို့မွန်နိုင်ငံရဲ့စောက်ကြည့်လက်လာသူမင်းမင်းနွယ်ကအခုလိုပြောပါတယ်အဲ
တက္ကကူနောက်ပိုင်းမှာဒီမွန်ပြည်ပါတီက MCA ထိုးဖို့အခြေအနေကတုတ်ဆိုင်တုတ်ဆိုင်ပုံစံမျိုးဖြစ်နေတဲ့ခါကျတော့သူတို့ကဒါကိုဖိအားပေးတဲ့တဘောမျိုးလို့ပဲမြင်တယ်
အကျဉ်80မြောက်မွန်မျိုးသားနဲ့တောင်းကလည်းမွန်ပြည်တပ်ပါတီဘိုးအစီကျင်းပသွားတဲ့အခမ်းအနားမှာစည်ရပြစီစဉ်တွေမပြုတ်လောက်ဖို့မွန်ပြည်နယ်စိုးရဖွဲ့လုံခြုံရေးနဲ့နှက်ဆက်ရင်ရဝန်ကြီးကနေတားမြစ်မှုတွေလည်းလုပ်ခဲ့ပါတယ်။မွန်ပြည်တပ်ပါတီကနေကျင်းပပြုတ်လောက်တဲ့အခမ်းအနားတွေကိုအကြောင်းပြပြီးတော့မွန်ပြည်တပ်ပါတီလှောက်ရှားရနယ်မြေဒေသတွေမှာမြန်မာတပ်မတော်ကနေစစ်အင်အားတိုးမြှင့်ထားပါတယ်။လက်ရှိမှာတနိုင်ကလုံးပြစ်ခတ်တိုက်ခိုက်မှုရစဲရစာချုပ် NCA ရေးထိုးနိုင်ဖို့အတွက် UNFC အဖွဲ့နဲ့နိုင်ငံတော်ဆွေရနဲ့ဆွေးနွေးညှိနှိုင်းနေဆက်ချင်နေမှာရှိနေပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတန်ဃာတော်တွေအပါအဝင်ပြည်သူတွေစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုပွဲကိုဒီလ23ရက်နေ့မှာကျင်းပခဲ့ပါတယ် NCA အဖြစ်ရလက်မှတ်ရေးထိုးထားတဲ့KNU ကရင်အမျိုးသားအစည်းအရုံးအာဇာနည်နေ့အခမ်းအနားကိုမြန်မာတပ်မတော်ကနေမြန်မာတပ်မတော်ကနေတားဆီးခဲ့ပါတယ်ရှင
်။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။တိုင်းရင်းသတင်းတောက်တွေနေဆက်ကနေပြီးတော့ပေးပို့နေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုကျမတို့အပတ်စဉ်တင်ဆက်ပေးနေပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဘောကန်ကျွန်းဆွယ်အနောက်ပိုင်းနိုင်ငံတွေအားလုံးမှာနိုင်ငံရေးပါတီအားလုံးပါဝင်တဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေမကြာသေးခင်ကကျင်းပနိုင်ခဲ့ပြီးအများပြည်သူတွေရဲ့ဆန္ဒနဲ့ကန့်ညီတဲ့ရလဒ်များထွက်ပေါ်ခဲ့ပါတယ်။ မွန်တီနီဂရိုနိုင်ငံကိုမကြာသေးခင်ကသွားရောက်ခဲ့တဲ့ဒုတိယသမ္မတမိုက်ပန့်စ်ကဒါရီဟာသမိုင်းတွင်နဲ့အောင်မြင်မှုဖြစ်တယ်လို့ပြောကြားလိုက်ပြီးဒီအခိုက်အတန့်ကနေအကောင်းဆုံးအခြေအနေဖြစ်အောင်ဖန်တီးကြဖို့ခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်အတိတ်ကရှိခဲ့တဲ့မကျေနပ်မှုတွေကိုဖြေရှင်းဖို့အခွင့်အရေးရခဲ့ကြတာဖြစ်တယ်ကွဲလွဲတဲ့နောက်ခံအခြေအနေယုံကြည်မှုအသီးသီးရှိခဲ့ကြတဲ့လူတွေအားလုံးကိုဘုံအကျိုးစီးပွားအတွက်အတူလှုပ်ဆောင်ဖို့အခွင့်အရေးရရှိခဲ့ခြင်းဖြစ်တယ်ဒီအချိန်မှာခမရတို့ရဲ့စီးပွားရေးကိုခွန်အားကောင်းအောင်လုပ်နိုင်တယ်ခမရတို့ပြည်သူတွေရဲ့ချမ်းသာကြွယ်ဝရေးအတွက်အကောက်ခွန်စနစ်နဲ့သက်ဆိုင်တဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ပြီးလမ်းသစ်ဖွင့်လှစ်နိုင်တယ်အဂတိလိုက်စားမှုကိုတိုက်ဖျက်ပြီးတာဝန်ခံမှုနဲ့ပွင့်လင်းမြင်သာမှုရှိတဲ့အစိုးရစနစ်ကိုတည်ဆောက်နိုင်တယ်ဒီအစိုးရဟာခမရတို့ပြည်သူတွေရဲ့အမြင့်မားဆုံးမျှော်မှန်းချက်ကိုအကောင့်ထဲပေါ်နိုင်ပြီးခမရတို့ရဲ့အနာဂတ်ကျော်ဝချမ်းသာမှုအတွက်ရင်းနှီးမြှုပ်နှံလာကြမဲ့သူတွေအတွက်လည်းယုံကြည်မှုတည်ဆောက်ပေးနိုင်မှာဖြစ်တယ်လို့ဒုသမ္မတပန့်စ်ကပြောကြားခဲ့ပါတယ်။ဘောကန်နိုင်ငံတွေရဲ့ကောင်းမွန်တဲ့အစိုးရပေါ်ထွန်းရေးဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့တရားဥပဒေစိုးမိုးမှုတည်ဆောက်ရေးတို့အတွက်လှုပ်ဆောင်နေမှုတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံသွားမှာဖြစ်ပါတယ်။ရဖက်လူမှုအဖွဲ့အစည်းလွတ်လပ်ပြီးဘဲမလိုက်တော့သတင်းလောကနဲ့လူတိုင်းပါဝင်ရှင်ပြိုင်နိုင်ခွင့်ရှိတဲ့စီးပွားရေးစနစ်ဖော်ဆောင်ရေးအတွက်သက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့လည်းအမေရိကန်အစိုးရကပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒေတွန်သဘောတူညီချက်တွေနဲ့အဲ့ဒီမှာဖော်ပြထားတဲ့မူဝါဒတွေကိုလည်းအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံအားပေးမှာဖြစ်ပြီးဆာဗီးယားနဲ့ကိုဆိုဗိုနိုင်ငံအကြားအပြည့်အဝပုံမှန်ဆက်ဆံရေးဖော်ဆောင်မှုအတွက်ဆွေးနွေးမှုကိုလည်းအမေရိကန်ကကြိုးပမ်းသွားမှာဖြစ်ပါတယ်။လုံကြုံရေးဟာချမ်းသာကြော်ဝမှုရဲ့အခြေခံအုတ်မြစ်ဖြစ်တယ်လို့လည်းဒုသမ္မတမိုက်ပန့်စ်ကအလေးနဲ့ပြောကြားခဲ့ပါတယ်။နေတိုးအဖွဲ့နဲ့တခြားအနောက်အင်အားစုတို့နဲ့အတူတကွလက်တွဲပြီးခမရတို့ရဲ့စွမ်းရည်တွေကိုတိဆောက်ဖို့အကျွန်ုပ်တို့ကူညီသွားမယ်လို့လည်းဒုသမ္မတပန့်စ်ကပြောပါတယ်။ဒါပေမဲ့နေတိုးမဟာမိတ်အဖွဲ့တွေကိုဝင်ရောက်လိုတဲ့နိုင်ငံတွေဟာသူတို့နိုင်ငံရဲ့ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုတန်ဖိုးရဲ့ညှိယာခိုင်နှုန်းကိုအမျိုးသားကာကွယ်ရေးအတွက်အသုံးပြုဖို့လိုအပ်တယ်ဆိုတာသမ္မတဒေါ်နယ်ထရမ့်ကရှင်းရှင်းလင်းလင်းပြောကြားထားပြီးဖြစ်ပါတယ်။ဒီရင်းနှီးမြှုပ်နှံမှုဟာအကျွန်ုပ်တို့အထက်ကတနိုင်ငံငံအတိုက်ခံရရင်အားလုံးအတိုက်ခံရသလိုယူဆနိုင်မှုအတွက်လိုအပ်ချက်ဖြစ်တယ်လို့ဒုသမ္မတပန့်စ်ကဆိုပါတယ်။ဒီမိုကရေစီတန်ဖိုးထားမှုတွေနဲ့နေတိုးအဖွဲ့တို့အပေါ်ဆွေးမြေယုံကြည်မှုဟာတည်တံ့ခံရတဲ့ချမ်းသာကြွယ်ဝမှုနဲ့လုံခြုံရေးအတွက်အခြေခံအုတ်မြစ်ဖြစ်ပါတယ်။ကျွန်ုပ်တို့ရဲ့မျှော်မှန်းချက်ဟာလွတ်လပ်တဲ့အနာဂတ်ကာလတည်ဆောက်ရေးဖြစ်ပါတယ်။ဒီမဟာမိတ်အဖွဲ့အစည်းထဲမှာအတူတကွပါဝင်ခြင်းအပြင်ကျွန်ုပ်တို့နိုင်ငံအားလုံးဟာလွတ်လပ်တဲ့အနာဂတ်ကိုအတူတကွတည်ဆောက်နိုင်မှာဖြစ်ပါတယ်လို့ဒုသမ္မတမိုက်ပန့်စ်ကပြောကြားခဲ့ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အဖော်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းထပ်မံတည်ပြပါစီရှင်။ဆက်လက်ပြီးတော့သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါ။
ဖိနိုင်ကဘတ်ဆီလိုနာမြို့ကလေးကကမ္ဘာလှည့်ခီးစဲတွေနဲ့စီကားနေတဲ့ Lastram Plus လမ်းမကြီးမှာကားတစ်စင်းအတင်းဝင်မောင်းတိုက်ခဲ့လို့73ယောက်သေဆုံးပြီးတော့တရားကြောတရားရသွားပါတယ်။လူအများများသေဆုံးစေတဲ့ရည်ရွယ်ချက်နဲ့အကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်မှုဖြစ်တယ်လို့ရဲကပြောပါတယ်။ IS စစ်သွေးကြောအဖွဲ့ကတော့ဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ဆိုပါတယ်။လူနှစ်ယောက်ကိုဖမ်းဆီးထားပါတယ်။ဒါပေမဲ့ရင်မောင်းတဲ့သူကတော့လွတ်မြောက်နေဆဲဖြစ်ပါတယ်။အမေရိကန်သမိုင်းမှာအရှိအဆုံးစည်ရေးပဋိပက္ခအဖြစ်အာဖဂန်နစ္စတန်မှာဆင်နွှဲနေတဲ့စစ်ပွဲကိုအဆုံးသတ်စေဖို့အတွက်စည်ရေးမဟာဗျူဟာဆုံးဖြတ်ချက်တရက်ကိုသမ္မတဒေါ်နယ်ထရမ့်အစိုးရမကြာခင်မှာချမှတ်ဖို့ရှိနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကကြာသပတေးနေ့ကပြောကြားခဲ့ပါတယ်။တခါဒီမြောက်ကိုရီးယားရဲ့အန်ဒီယရှိနေချိန်မှာအာရှမဟာမိတ်နိုင်ငံတွေကိုကာကွယ်ပေးမဲ့အမေရိကန်ရဲ့ဂတိကဝတ်တွေပြောင်းလဲမှုမရှိဘူးလို့အမေရိကန်တောင်ပင်ရှိသူတွေကပြောလိုက်ပါတယ်။အမေရိကန်ပိုင်နက်နဲ့မဟာမိတ်တို့ရဲ့ပိုင်နက်အပေါ်မြောက်ကိုရီးယားကမစ်ဆိုင်းဒုံးနဲ့တိုက်ခိုက်လာမယ်ဆိုရင်ချက်ချင်းတိကျတဲ့အရေးယူဆောင်ရွက်မှုတွေလုပ်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီဂျပန်ကာကွယ်ရေးဝန်ကြီးဂျပန်နိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။တခါ Sierra Leone နိုင်ငံမှာမိုးကြီးမြေပြိုခဲ့လို့လူပေါင်းရာနဲ့ချီသေဆုံးခဲ့ပြီးတဲ့နောက်မြို့တော် Freetown မှာတရားမဝင်အိမ်ယာတိစောက်မှုတွေကိုအရေးယူဖို့ပြက်ကွက်ခဲ့တဲ့အတွက်သမ္မတမှာတာဝန်ရှိကြောင်းဝေဖန်ပြောဆိုနေကြပါတယ်။ဒီနေ့လာနေတော့ကမြို့တော် Freetown မှာဒီကြီးမားတဲ့မြေပြိုကျမှုကြီးကြောင့်အိမ်ကြီးအတော်များများပျက်စီးခဲ့ပါတယ်။သေဆုံးသူအရေအတွက်ကလည်းအနည်းဆုံး300ကျော်ရှိပါတယ်။အဲ့ဒီထဲက3ပုံတစ်ပုံကတော့ကလေးတွေဖြစ်ကြပါတယ်။ဗုဒ္ဓဟူးနေ့ကတော့သက်ဆိုင်ရာကရင်ခွဲရုံမှာရုပ်အလောင်းတွေကိုကြက်ရစ်သူမိသားစုတွေလာရောက်ကြည့်ရှုစစ်ဆေးစေပြီးစည်ရင်ပေးဖို့အာဏာပိုင်တွေကြေညာခဲ့ပါတယ်။
ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုမဆုမြတ်မုံကပြပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kelvin Fowler ပါရှင်။တောက်ကြနေနေတဲ့ခင်ပြိုးရေးမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်ကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရွှေလန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.